Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်အောက်တိုဘာလ16ရက်တောက်ကြနေမနက်ခင်း VOA American Dance Season တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမများသတင်းအောင်ပါဒီမနက်ခင်းစီစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားပါမယ်
။အင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုဒေါခင်မြူးတင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။ Syria နောက်ပိုင်းတူရကီထိုးစစ်ကို120အပြည့်ရဖို့တူရကီကသဘောတူလိုက်ပြီလို့ American ဒုတိယမှာ Mike Pence ကကြေညာပါတယ်။ EU နဲ့ပြည်ထောင်ဝင်ကြီးချုပ်ကြား Brexit အရေးသဘောတူညီချက်ရပြီဖြစ်ပေမဲ့အတိုက်အခံတွေကတော့ကန့်ကွက်မယ်လို့ပြောထားပါတယ်။ထိုင်းနိုင်ငံမှာလူမောင်ကိုကူးခံရသူတွေကိုနေနာခြေပေးဖို့တရားရုံးတွေကဆုံးဖြတ်ပေမဲ့မရတဲ့အမှုပေါင်းက69ရာခိုင်နှုန်းကျော်ရှိနေပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တဲ့သတင်းတွေကိုလည်းသိရပါမှာခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှနားဆင်ရမယ့်သတင်းလှော်ရီထဲမှာဆိုရင်လာမယ့်နှစ်ကမ္ဘာစီးပွားရေးတိုးတက်မှုနှိမ့်ကွေးကြဆင်းမယ်လို့ကမ္ဘာ့ဘဏ်နဲ့ကမ္ဘာငွေကြေးရန်ငွေအဖွဲ့ IMF တို့ကသတိပေးခဲ့တဲ့အကြောင်း
There's an urgency to what we're doing because of the challenges facing development. Part of it is global.
Kababan Okata David Malpass ပြောသွားတာပါ။အပြည့်စုံကိုတော့သတင်းတွေပြီးမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူပင်လယ်ရင်မြစ်နယ်ပြင်မြင့်တက်လာပြီးတော့အရှတိုက်ထဲမှာအဓိကကျတဲ့မြဝကျွန်းပေါ်ဒေသကြီးတွေပျောက်ကွယ်စားပြူလာနေတဲ့အကြောင်းနဲ့တခြားစိတ်ဝင်စားဖို့ရသတင်းလှော်တွေကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီလိုစီးစင်းတွေမတိုင်ခင်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးပါရှင်။
စီးရီးယားနိုင်ငံမြောက်ပိုင်းမှာကလက်နက်ကန်တွေကိုတိုက်ခိုက်နေတာကနေနိုင်120အပြည့်ရဖို့တူရကီကကြာသာပတိနေမှာသဘောတူလိုက်ပြီးလို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကအန်ကာရာမြို့တော်ကနေကြေညာပါတယ်။တူရကီသမ္မတရစ်ဂျစ်တိုင်အာရိုဝါနဲ့အချိန်တော်ကြာဆွေးနွေးပြီးတဲ့နောက်အခုလိုကြေညာတာပါ။ဒီလိုပြည့်ရလိုက်တာကြောင့်တူရကီတောင်ဘက်နယ်စပ်စီးရီးယားနိုင်ငံတွင်32ကီလိုမီတာကျယ်ဝန်းနဲ့ဂျာကန်စုံကနေကတ် YPG လက်နက်ကန်တွေထွက်ခွာဖို့အချိန်ရသွားစေမယ်လို့ဒုသမ္မတပန့်စ်ကပြောပါတယ်။အပြည့်ခတ်ရဆဲရာဟာတိုက်ပွဲတွေဖြစ်နေတဲ့ဒေသမှာကျင်းကျင်းနဲ့လုံခြုံရေးရရှိဖို့ရည်ရွယ်တာဖြစ်ပြီးတူရကီနဲ့အမေရိကန်တောင်ဝန်ရှိသူတွေ9နိုင်ကြာဆွေးနွေးပြီးတဲ့နောက်ဖြစ်လာတာလို့လည်းပြောပါတယ်။ဒါပေမဲ့စီးရီးယားကတွေအတွက်မကြာခဏပြောဆိုလေးရှိသူကလူမျိုးဝါရင်စီးရီးယားနိုင်ငံရေးသမားအယ်ဒါစလီကစီးရီးယားပိုင်နယ်တွင်30ကီလိုမီတာထိတူရကီကိုဝင်လာခွင့်ပြုတဲ့အဆိုပြုချက်မျိုးကိုပယ်ချတယ်ဆိုတာအရင်ကတည်းကပြောထားပြီးသားဖြစ်တယ်လို့ပြောတဲ့အကြောင်းဒေသတွင်းကသတင်းဌာနတွေကဖော်ပြကြပါတယ်။အပြည့်အထားချိန်တွင်တိုက်ခိုက်ခံရရင်ကတွေအနေနဲ့ကိုယ့်ဘာသာကုကံကာကွယ်သွားမယ်လို့လည်းသူကပြောပါတယ်။ဒီအကြောင်းသတင်းလွှာကိုသတင်းတွေပြီးထုတ်လွှင့်မှုရှိပါတယ်ခင်ဗျာ
။သမ္မတဒေါ်နယ်ထရမ့်ကတန်တမန်တွေကိုသူ့ရဲ့ကိုယ်ရည်ရှိနေရူဒီဂူလီယန်နီနဲ့လက်တွဲပြီးလှုပ်ဆောင်ဖို့အမိန့်ပေးခဲ့ကြောင်းသမ္မတအင်ဗျူကချက်တပရင်းနေမှာအတည်ပြုပြောကြားပါတယ်။ယူကရိန်းဘက်ကစုံစမ်းစစ်ဆေးမှုတွေလှုပ်ဆဲဖို့ဖြစ်ပြီးဒါဟာထရမ့်အတွက်နိုင်ငံရေးအထောက်အကူဖြစ်စေမှုနဲ့ဆက်ဆက်ပြီးယူကရိန်းအတွက်စစ်ရေးအကူအညီပေးဖို့ဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကသမ္မတလောင်းဟီလရီကလင်တန်အနိုင်ရရင်ယူကရိန်းကအဓိကခန္ဓာကနေပါဝင်နိုင်ပွဲရှိတာကိုသမ္မတထရမ့်ကစိုးရိမ်နေကြောင်းနဲ့ဒါကိုယူကရိန်းမှာအဓိကစုံစမ်းပေးဖို့ပန်ကြားခဲ့တာဖြစ်ကြောင်းသမ္မတအင်ဗျူဆိုင်ယံဝန်ထမ်းများရဲ့ယာယီအကြီးကဲမစ်မယ်ဗန်နီကသတင်းတောက်တွေကိုပြောပါတယ်။အခုလို2016တုန်းကဘာဖြစ်ခဲ့လဲဆိုတာကိုပြန်ကြည့်တာဟာအဲ့ဒီနိုင်ငံတွင်းအဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးစိုးရိမ်တာကြောင့်ဖြစ်ကြောင်းလည်းပြောပါတယ်။ဒါအပြင်သမရရဲ့ကိုရေးရှင်နဲ့အပါဝင်ပတ်သက်တာဟာတရားဝင်မဟုတ်တရားမဝင်တာမဟုတ်ကြောင်းနဲ့ဒီကိစ္စတွေကြောင့်သမရကိုတရားဆွဲဆိုဖို့မလုပ်နိုင်ကြောင်းသမရဟာနိုင်ငံခြားရေးမူဝါဒကိုချမှာဖြစ်ပြီးသူ့မူဝါဒအတွက်ရွေးချယ်ခြင်းသူကိုရွေးချယ်တာဟာလည်းဘယ်ဥပဒေကိုမှချိုးဖောက်တာမဟုတ်ဘူးလို့ပြောပါတယ်
။ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံနှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးအခုနောက်ဆုံးရလိုက်တဲ့သဘောတူညီချက်ကိုစနေနေ့ဗြိတိသျှပါလီမန်အစည်းအဝေးမှာလွှတ်တော်အမတ်တွေထောက်ခံမဲ့ပေးကြမယ်လို့ဥယျာဉ်ခေါင်းဆောင်တွေကမျှော်လင့်နေပါတယ်။ဒါပေမဲ့အတိုက်အခံနိုင်ငံရေးပါတီတွေကတော့ထောက်ခံမှာမဟုတ်ဘူးလို့ပြောနေကြပါပြီ။သဘောတူညီချက်ရရမရရ EU တွေကနေထွက်မယ်လို့ဝန်ကြီးချုပ် Boris Johnson ကအခိုင်အမာပြောထားတဲ့နောက်ဆုံးရမတိုင်ခင်သတင်းနှစ်ပတ်အလိုမှာဝန်ကြီးချုပ် Johnson နဲ့ EU ကြားကြာသပတေးနေ့အစောပိုင်းကသဘောတူညီချက်ရလိုက်ကြတာပါ။အခုနောက်ဆုံးရတဲ့သဘောတူညီချက်ဟာပြည်ထောင်အတွက်ပြည်ထောင်လူထုအတွက် EU အတွက်သိတ်ကောင်းတဲ့သဘောတူညီချက်ဖြစ်တယ်လို့ဝန်ကြီးချုပ် Johnson ကဆိုပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ဒ်ယန်ကာကဒီသဘောတူညီချက်ဟာမျှတပြီးဟိုဘက်ဒီဘက်ညီတယ်လို့ပြောပါတယ်။ဒါပေမဲ့ဗြိတိသျှအတိုက်ခံပါတီတိုင်းသာမကဝန်ကြီးချုပ်ဂျွန်ဆန်ရဲ့မဟာမိတ်မြောက်ပိုင်းအိုင်ယာလန်ဒီမိုကရက်တစ်ယူနီယနစ်ပါတီကပါဒီသဘောတူညီချက်ကိုပယ်ချထားပြီးပါပြီ
။ ရှင်းနေတဲ့ကျင်းပမဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံဆွေးနွေးပွဲကိုဖလော်ရီဒါပြည်နယ်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ပိုင်ဆိုင်တွေတဲကတခုဖြစ်တဲ့ဒေါ်ရမကျင်းပမှာဖြစ်ကြောင်းသမ္မတအင်မြူကချက်တပရင်းနေမှာကြေညာပါတယ်အခုလိုသမ္မတထရမ့်ပိုင်ဆိုင်မှာဆက်မှုထိပ်သီးအစည်းအဝေးလက်ခံကျင်းပဖို့ရွေးချယ်တာဟာသမ္မတရဲ့ကိုကြိုးစည်းဝါအတွက်လိုဝေဖန်မှုတွေရှိနေပေမဲ့အစည်းအဝေးကျင်းပမဲ့နေရာကိုကြေညာခဲ့တဲ့သမ္မတအင်မြူယာယီဝန်ထမ်းအကြီးကဖြစ်တဲ့ Mick Mulvaney ကအခုကံပြောဆိုပါရတယ်အခုလိုဒေါ်ရမကျင်းပရဟာယူတာကနှစ်နေရနဲ့ဟာဝိုင်းတနေရအပါဝင်နောက်ဆုံးစကားတင်ဆင်းထက်ကနေရာရင်းနဲ့ဆိုင်ရင်ဈေးအထူးတက်တာတယ်လို့ပြောပါတယ်ဒီလိုသမရဆိုင်ရင်တစ်ခုမှကျင်းပရတဲ့အတွက်ဘာကျိုးမျက်မှောက်မျှော်ကိုမှုမရှိတယ်လို့ပြဿနာမရှိဘူးလို့သူကပြောပါတယ်ဒါပေမဲ့ဒါအတိုက်ခံဒီမိုကရက်ပါတီဝင်တွေအတွက်တော့ပြဿနာပါလာမယ့်အမေရိကန်သမရရွေးကောက်ပွဲမှာဒီမိုကရက်ပါတီအတွက်ဝင်ရောက်ရွေးခံသူတွေကထိတ်ဆုံးကပြေးနေသူတယောက်ဖြစ်တဲ့အထက်လွှတ်တော်မှအဲလစ်ဘက်ဝါရင်ကတော့ဒါအဂရီလိုက်စားမှုတစ်ခုဖြစ်ကြောင်းရှင်းနေတယ်လို့ပြောပါတယ်
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ week ကနေတောက်ကြမနေ့ဖက်သတင်းတွေကိုတိုက်ဆက်လိုက်ပြောပြနေပါတယ်ထိုင်းနိုင်ငံမှာလူမောင်ခိုကူးခံရသူတွေကိုကျူးလွန်သူတွေကနင်နာကြေးပေးဖို့တရားဥပဒေကဆုံးဖြတ်ချက်ချထားတဲ့မကြသေးခင်နှစ်တွေကအမှုပေါင်း69ရာခိုင်နှုန်းကျော်မှာကျူးလွန်သူတွေဟာတရားဥပဒေဆုံးဖြတ်ချက်ကိုလွတ်လွရှုပြီးနင်နာကြေးမပေးကြသေးဘူးလို့ Thomson Reuters Foundation ကတီးခြားရခဲ့တဲ့အချက်လက်တွေမှာတွေ့ရတဲ့အကြောင်း Reuters သတင်းတပုတ်မှာရေးထားပါတယ်။2024ခုနှစ်ကလေးကဆိုရင်အမှုပေါင်း1330ကျော်အတွက်လူမောင်ခိုကူးသူတွေအနေနဲ့သူတို့လူကုန်ကူးခဲ့သူတွေကိုနင်နာကြေးငွေစုစုပေါင်းဒေါ်လာ 4.3 သန်းထိုင်းဘတ်ငွေနဲ့စည်ရင်တန်းပတ်တန်းတည်း130ကျော်ပေးဖို့ထိုင်းတရားရုံးတွေကဆုံးဖြတ်ထားတယ်လို့ထိုင်းရှိနေချုပ်ယုံကနေရနိုင်တဲ့မြန်နောက်ဆုံးကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒါပေမဲ့လည်းအမှု5ခုအတွက်စုစုပေါင်းနဲ့နာကြီးဘတ် 5.6 သန်းကိုပဲပေးခဲ့တာရှိပြီးဒီထဲမှာတရားရုံးမရောက်ဖယ်အပြင်မှာဖြည့်ရှင်းကြေးခဲ့တဲ့ဖြစ်ရပ်တွေမပါဘူးဆိုတာထိုင်းနိုင်ငံသတင်းအချက်အလက်လွတ်လပ်စွာရယူခွင့်ဆိုင်ရာဥပဒေအရလူမောင်ခိုကူးမှုတိုက်ဖျက်ရေးအစိုးရဌာနစီကနေရယူခဲ့တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒီနေ့အတွက်အခုချိန်ထိဆိုရင်လူမောင်ခိုကူးခံရသူအယောက်1000ကျော်တိစံချိန်တင်အရေးအတွက်နဲ့ကဲတင်ထားနိုင်ပေမဲ့လည်းနင်းနာခြင်းမပေးကြတာကြောင့်အဲ့ဒီလူတွေပြန်ပြီးလူမောင်ခိုကူးခံရမယ်အရေးလူကုန်ကူးမှုတိုက်ဖျက်ရေးလှုံ့ဆော်လှုံ့ဆော်နေသူတွေကစိုးရိမ်နေပါတယ်။ထိုင်းနိုင်ငံကိုလူကုန်ကူးခံရသူတွေထဲမှာမြန်မာနိုင်ငံသားအများပြားလဲပါဝင်ပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားဘယ်ရွှေ့ဘယ်မြောက်ကိုထိုင်းအနာဘယ်တွေကကဲတင်လိုက်တယ်ဆိုတဲ့သတင်းတွေမကြာခဏတွေ့ရလေရှိပါတယ်
။ American Kayuran South Timothy USCGC Strandon ဟာဖိလစ်ပိုင်နဲ့ဂျပန်ရေတပ်သင်္ဘောတွေနဲ့အတူစပရက်လီကျွန်းစုတွေရှိရာဖိလစ်ပိုင်နဲ့တရုတ်တို့ကြားနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်နားမှာပူးတွဲရေကြောင်းလက်ကျင်မှုကိုစတင်ခဲ့ပါတယ်။ USCGC Strandon ဟာ American ရေတပ်သင်္ဘော40နဲ့အတူပါလာဝမ်မှာရှိတဲ့ Puerto Princesa စိတ်ကမ်းကနေချက်တပြင်းနေမှာစတင်ထွက်ခွာတာပါ။ American Kayuran Sound ဟာဒေသရဲလုံခြုံရေးနဲ့တာယာဝါပြောရေးအတွက်အဓိကခန္ဓာကနေပါဝင်နေတယ်လို့ Captain Anthony McGann က VOA ကိုပြောပါတယ်။ American ရေတပ်နဲ့ Kayuran Sound တပ်တို့ကြားအပြန်အလှန်နားလည်မှုရှိပြီးရေကြောင်းဒေသရင်းချင်းချောက်မှုတွေနဲ့ပတ်သက်ပြီးတိုင်ပင်လက်ရှိတယ်လို့ခိုင်မာတဲ့ဆက်ဆံရေးရှိကြောင်းနဲ့ဖိလစ်ပိုင်နဲ့ဂျပန်ရေတပ်တွေနဲ့ Kayuran Sound တပ်တွေကြားအလားတူလှုပ်ဆောင်မှုအားပေးကြောင်းလည်းပြောပါတယ်။ American Kayuran Sound တပ်တွေဟာ2018ခုနှစ်ကစပြီး Pacific အနောက်ပိုင်းမှာပုံမှန်အလှည့်ကျကင်းလည်နေတာဖြစ်ပြီးအခု USCGC Strandon ကို John Locke ကတာဝန်ပေးသွားတဲ့ USCGC Bath of နေရာမှာအစားထုတ်ခဲ့တာဖြစ်ပါတယ်
။အေးကန်းကုန်တင်ကားကြီးထဲမှာမက္ကဆီကိုနဲ့အီကွေဒိုနိုင်ငံသားတွေကိုဖွဲ့ပြီးတည်လာတာအမေရိကနိုင်ငံအရီဇိုနာပြည်နယ်မှာဒီသတင်းပတ်တွင်အမေရိကန်နယ်ခြားဆောင်တပ်ဖွဲ့ဝင်တွေဖမ်းမိလိုက်ပြီးတဲ့နောက်လူ၂ယောက်ကိုလူမောင်ခိုကူးမှုနဲ့ဖမ်းထားပါတယ်။တာဝန်ရှိသူတွေကနံမျိုးတွေထုတ်မပြောတဲ့အမေရိကန်နိုင်ငံသားတွေဖြစ်ကြသူအသက်32အရွယ်ရင်မောင်းနဲ့အသက်30အရွယ်အတူလိုက်ပါလာသူကိုဖမ်းထားတာပါ။အမေရိကန်မက္ကဆီကိုနယ်စပ်ကနေအရီဇိုနာပြည်နယ်ထူဆန်မြို့ကိုသွားတဲ့ Interstate ပြည်နယ်ဖြတ်အဝေးပြေးလမ်းမကြီးအမှတ်19ဘော်ကလူမှုကြီးကြပ်ရေးစစ်ဆေးရေးဂိတ်မှာတနင်္လာနေ့ကအဲဒီကုန်ကားကိုရပ်တန့်စစ်ဆေးခဲ့တာပါအနက်ခံခွေးကနယ်ခြားဆောင်တပ်ဖွဲ့ဝင်တွေကိုအချက်ပြေးတာကြောင့်အပူဆန်းအခံကိရိယာနဲ့ကားကိုစစ်ဆေးပါတယ်အဲဒီနောက် 8 ဒီဂရီဆယ်စီယပ်အထိအေးခဲထားတဲ့ကုန်ကားထဲမှာပုံပစ္စည်းတွေကြားထဲလူ32ယောက်ကိုဖွက်ပြီးတည်လာတာတွေ့ခဲ့ရတာလို့အမေရိကန်အကောက်ခွန်နဲ့နေဆက်ကောက်ရေးဌာန CBB ရဲ့ဗိုလ်ဒူးနေထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။အသက်16နှစ်ကနေ53နှစ်အရွယ်တည်တည်ရှိကြတဲ့အဲ့လူတွေဟာတရားဝင်ပြည်ဝင်ခွင့်မပါဘဲအမေရိကန်ပြည်ထောင်စုတွေကိုဝင်လာကြတဲ့အတွက်လူမှုဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့ဆက်ပြီးအရေးယူလုံဆောင်နေတယ်လို့ CBB ကပြောပါတယ်။
တင်ကြားရေးဖလှယ်မှုအစည်းအဝေးမှာပါဝင်လှုပ်ဆောင်နေတဲ့အမေရိကန်နှစ်ယောက်ကိုလွန်ခဲ့တဲ့သတင်းသုံးပတ်လောက်ကရှန်ဟိုင်းမြို့နားမှာဖမ်းဆီးခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။သူတို့ဟာတရားမဝင်နေဆက်ကြော်ဖြတ်ပြီးလူတွေကိုပို့ပေးနေတယ်လို့ဆက်ဆွဲထားတာပါ။ China Horizon တင်ကြားရေးဖလှယ်မှုအစည်းအဝေးမှာအလုပ်လုပ်နေတဲ့ Idaho ပြည်နယ် Brigham Young တက္ကသိုလ်ကျောင်းသူတဦးဖြစ်တဲ့အလစ်ဆာဘက်တဆင်ကိုရှန်ဟိုင်းမြို့ပြန်ထောင်မှာဖမ်းထားတာပါ။သူ့အလို့ရှင်ဂျေကော့ဘ်ဟာလန်ကိုလည်းဖမ်းထားတာဖြစ်ပါတယ်။ Chatterbury နေကတော့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရခန်ရှန်းကပီတာဆင်နဲ့ဟာလန်တို့ကိုအာမခံနဲ့ပြန်လွှတ်ပေးခဲ့ပြီးတော့သူတို့ကိုအမေရိကန်ကောင်ဆစ်ဝင်ရုံးအရာရှိတွေနဲ့တွေ့ခွင့်ပေးခဲ့တယ်လို့ပြောပါတယ်။ပီတာဆင်ဟာ China Horizon Company ရဲ့ American College ကျောင်းသားတွေရင်းချင်းမှုဆိုင်ရာအတွေ့အကြုံရအောင်တရုတ်ကျောင်းတွေမှာအင်္ဂလိပ်စာသင်ကြားပေးတဲ့ Season ဆိုင်ရာ Director တယောက်ဖြစ်ပါတယ်။သူကကျောင်းသားတွေပြည်ဝင်ခွင့် Visa ရဖို့နဲ့ခီးတော်မှု Season တွေကိုသူ့အလို့ရှင်ဟာလန်အတွက်အကူအညီလှုပ်ဆောင်ပေးရသူလည်းဖြစ်ပါတယ်။ American နဲ့တရုတ်တို့ကြားတင်မာမှုတွေရှိလာခဲ့တဲ့နောက်ပိုင်း January လ3ရက်နေ့ကလေးကအမေရိကန်နိုင်ငံခြားရေးဌာနက American ပြည်သူတွေကိုတရုတ်နိုင်ငံခီးသွားသတိပေးချက်တွေထုတ်ပြန်ထားတာလည်းဖြစ်ပါတယ
်။တောက်ချာနေမနေ့ပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ဒေါခင်မျိုးသက်တို့ပြောပြပေးခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။လာမယ့်နှစ်ကမ္ဘာစီးပွားရေးတိုးတက်မှုနှစ်ကွေးကြဆင်းမယ်လို့ကမ္ဘာဘဏ်ကရောကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF တို့ကပါသတိပေးခဲ့ပါတယ်။ဒါပေမဲ့အောက်တိုဘာလတွေကထုတ်ပြန်ခဲ့တဲ့ကမ္ဘာဘဏ်ရဲ့အရှေ့အာရှနဲ့ Pacific စီးပွားရေးနောက်ဆုံးအခြေအနေအစီရင်ခံစာမှာတော့2019-2020မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်း 6.6 ရာခိုင်နှုန်းရှိမယ်လို့ဆိုပါတယ်။အပြည့်စုံကိုကမ္ဘာဘဏ်နှစ်ပတ်လည်ညီလာခံမှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်
။ Washington DC မြို့မှာအောက်တိုဘာလ18ရက်နေ့ကကမ္ဘာဘဏ်နှစ်ပတ်လည်ညီလာခံအဖွဲ့သတင်းစာရှင်းလင်းပွဲတစ်ခုကျင်းပခဲ့ပါတယ်။အဲ့ဒီသတင်းစာရှင်းလင်းပွဲမှာကမ္ဘာဘဏ်ဥက္ကဋ္ဌ David Marbles ကလာမယ့်နှစ်ကမ္ဘာစီးပွားရေးဟာစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုပါတယ
်။ Global growth is slowing, investment is sluggish, manufacturing activity is soft.
ကမ္ဘာစီးပွားရေးကြာဆင်းနေသလိုယင်းနှီးမြှုပ်နှံမှုတွေလည်းတုံ့ဆိုင်နေပါတယ်။ကွန်ထရုံးမှုကအင်အားချိနဲ့နေသလိုကွန်သွယ်မှုတွေလည်းကြာဆင်းနေပါတယ်။ကမ္ဘာဥရုယာသီပတ်ဝန်းကျင်ပြောင်းလဲမှုတွေနဲ့အတင်းဆောင်မခံတဲ့အခြေအနေတွေဟာဆင်းရဲတဲ့နိုင်ငံတွေကိုပိုပြီးအကာအကွယ်မဲ့စေပါတယ်။ဒါကြောင့်ဆင်းရဲနွမ်းပါမှုတိုက်ဖြည့်ရေးနဲ့ကြီးပွားတိုးတက်ဖို့အရေးပိုပြီးခက်ခဲလာစေပါတယ်။လူသန်း900လောက်ဆင်းရဲတွင်နဲ့နေနေရပါတယ်။
တစ်ဖက်မှာလည်းသတင်းကောင်းတွေရှိသေးကြောင်းလည်းသူကပြောပါသေးတယ်
။ With the right mix of policies and structural reforms, countries can unleash growth that's broadly shared across all segments.
မူဝါဒကောင်းတွေနဲ့စီးပွားရေးအခြေခံပြည်ပြင်ပြောင်းလဲမှုတွေရှိမယ်ဆိုရင်နိုင်ငံအများစီးပွားရေးတိုးတက်မှုတကားပွင့်သွားမှာဖြစ်ပါတယ်။ဒီကိစ္စမျိုးတွေကတည်တည်ကြဲကြဲပုံစံချထားတဲ့ပြည်ပြင်ပြောင်းလဲရေးတွေနဲ့အကျိုးအမြတ်တွေရရှိနေတဲ့ဖွံ့ဖြိုးစားနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့အထူးပဲသက်ဆိုင်ပါတယ်
။ကမ္ဘာဘဏ်ဥက္ကဋ္ဌ Marbles ကနိုင်ငံကြီးတွေမှာစီးပွားရေးတုံ့ဆိုင်မှုရှိနေမှာကိုသတိပေးနေတော့မှာပဲပြုပြင်ပြောင်းလဲရေးမူဝါဒကောင်းတွေရှိရင်ဖွံ့ဖြိုးစားနဲ့ဖွံ့ဖြိုးပြီးနိုင်ငံတွေအကြအခွင့်အလမ်းကောင်းတွေရှိတယ်လို့လည်းပြောသွားတာပါ။ဒါအပြင်သူဟာကုန်သွယ်ရေးအတားအဆီးကိစ္စတွေနဲ့ Basics ကိစ္စတွေကိုလည်းထပ်သွင်းဆွေးနွေးခဲ့ပါသေးတယ်။နောက်ထပ်ကျင်းပတဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာတော့ကမ္ဘာငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးအကဲဖြစ်တဲ့Kristalina Georgieva ကကမ္ဘာစီးပွားရေးနှေးကွေးမဲ့အကြောင်းအသေးစိတ်ထပ်ပြောပါရယ်။ဒါအပြင်အမေရိကန်နဲ့တရုတ်တို့အကြားကုန်သွယ်ရေးတင်းမာနေမှုကိုထောက်ပြပြီးတော့ကုန်သွယ်ရေးအဆင်ပြေချောမွေ့ဖို့ကမ္ဘာနိုင်ငံကြီးတွေနီးလန်းရှာရမယ်လို့လည်းတိုက်တွန်းသွားပါရယ်
။ We as you know by now are forecasting slower global growth this year.
ဒီနေ့နဲ့ရှင်းနှစ်မှာကမ္ဘာစီးပွားရေးတိုးတက်မှုနှေးကွေးမယ်လို့ကျမတို့ခန့်မှန်းထားရမှာ2019ခုနှစ်မှာ300ဂိုင်နှုန်းပဲရှိပါမယ်။2020ပြည်မှာတော့ 3.4 ဂိုင်နှုန်းရှိမယ်။ဒီနှစ်နှစ်လုံးအတွက်ဧပြီလတုန်းကခန့်မှန်းချက်ကိုရှော့ချပြင်ဆင်ခန့်မှန်းခဲ့ရပါတယ်။ GDP နဲ့ပြောမယ်ဆိုရင်ကမ္ဘာစီးပွားရေးရဲ့90ဂိုင်နှုန်းဟာတိုးတက်မှုရော့ကျနေပါတယ်။ကမ္ဘာကုန်သွယ်ရေးစနစ်ပြုပြင်ပြောင်းလဲဖို့နိုင်ငံတွေကြားပိုးပြီးပူးပေါင်းဆောင်ရွက်ရပါမယ်။
သူကအနာဂတ်မှာကြီးပွားချမ်းသာပြီးအေးချမ်းတဲ့ကမ္ဘာဖြစ်ထွန်းဖို့လိုအပ်တယ်လို့လည်းပြောပါရယ်။အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့စီးပွားရေးအခြေအနေကိုသတင်းတောက်တစ်ယောက်ကမေးရမှာတော့သူဖြေကြားသွားတာကစိတ်ဝင်စားစရာပါ။
ASEAN the countries of ASEAN have done better overall in comparison to the rest of the world.
တခြားကမ္ဘာဒေသတွေနဲ့နှိုင်းယှဉ်ရင်အာဆီယံနိုင်ငံတွေရဲ့စီးပွားရေးစွမ်းဆောင်ရည်ကပိုပြီးကောင်းနေ။အခုအကြက်တဲကနေသူတို့ကင်းလွတ်နေတယ်လို့ခံနိုင်ရည်ပိုရှိတာကိုလည်းတွေ့ရတယ်။
ကျမအာဆီယံခေါင်းဆောင်နေနဲ့တွေ့တဲ့အခါရှင်းနှစ်ကမ္ဘာစီးပွားရေးကြာဆင်းမှုကိုတုံ့ပြန်မှုသူတို့ဘာတွေလုပ်မလဲဆိုတာကိုမေးပါမယ်ပြီးတော့အာဆီယံဘွဲ့အတွင်းငွေကြေးပူးပေါင်းမှုခြေလှမ်းလှမ်းနေတာကိုတွေ့ရတာအားရစရာကောင်းပါတယ
်ခရစ်စတလိုင်းနာဂီယိုဂီဗာဟာညီလာခံအပြည့်မှာအာဆီယံဒေသကိုသွားဖို့ရှိပြီးဒီခီးစဉ်ဟာသူ့အတွက်လေးလာရေးခီးစဉ်ကောင်းတစ်ခုဖြစ်လိမ့်မယ်လို့လည်းဆိုပါတယ်ဒီလာတဲ့ထုတ်ပြန်ခဲ့တဲ့ကမ္ဘာပံရဲ့အရှေ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာစီးပွားရေးအစီရင်ခံစာမှာတော့မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုနှုန်းဟာ2019-2020ခုနှစ်မှာ 6.6 ရာခိုင်နှုန်းရှိမယ်လို့ဆိုပါရတယ်။ 2020-2021 ခုနှစ်မှာတော့ 6.8 ရာခိုင်နှုန်းရှိမယ်လို့လည်းဆိုထားပါရတယ်။မနာရေးနဲ့ခီးသွွားလုပ်ငန်းတွေမှာဆောင်ရွက်နေတဲ့ပြည်ပင်ပြောင်းလဲမှုတွေဟာယင်းမြောက်နံမှုတွေကိုတိုးတက်စေမှာဖြစ်ကြောင်းဒါပေမဲ့ကမ္ဘာစီးပွားရေးမရေမရာဖြစ်နေတာရခိုင်ကအကြက်တဲနဲ့ပြည်တွင်းပဋိပက္ခတွေကတော့မြန်မာစီးပွားရေးတိုးတက်မှုကိုအနည်းငယ်ပြုနိုင်တဲ့အကြောင်းရင်းတွေဖြစ်နိုင်ကြောင်းလည်းစီရင်ခံစာကဆိုကြောင်းပါခင်ဗျာ
ကိုရမင်းထွန်းပါရှင်အခုဆက်ပြီးတော့အာရှတိုက်ထဲမြို့ဝကျွမဒေသကြီးတွေပျောက်ခွင်မဲ့ NDA နဲ့ရင်ဆိုင်နေရတဲ့အကြောင်းသတင်းလွှာကိုထုတ်လွှင့်ပေးပါမယ်အာရှတိုက်ကလူနေထူထပ်တဲ့မြို့ကြီးတွေရဲ့ရေထုတ်ယူသုံးစွဲမှုမြင့်ညာမှာရေကာတာတည်ဆောက်မှုစတာတွေကြောင့်ပင်လယ်ရေမြင့်နှပြင်းမြင့်တက်လာပြီးတော့အာရှတိုက်ထဲကအဓိကကြားတဲ့မြေဝကျွန်းမဒေသကြီးတွေပျောက်ကွယ်စားပြုလာနေတာကြောင့်ဒါကိုထိမ့်သိမ်းကာကွယ်ကြဖို့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးပညာရှင်တွေကသတိပေးလိုက်ပါတယ်။ဇွန်ဘော့ဖီတာဘန်ကောက်မြို့ကနေပြဖို့ထားတဲ့သတင်းကိုကိုညံဝင်းအောင်ကပြောပြပေးပါရှင်
။ကဘာကြီးပူနွေးလာမှုရေကာတာတိဆောက်မှုနဲ့အဓိကမြေကျောင်းတွေနဲ့မြေလက်တက်တွေမှာတောင်တူးဖော်မှုတွေကပင်လယ်ရေမြင့်နှပြင်းကိုမြင့်တက်လာစေတာကြောင့်ပါကစ္စတန်အိန္ဒုမြစ်ကနေတရုတ်ရဲ့ပလဲမြစ်အထိအာရှတိုက်ရဲ့အဓိကမြို့ဝကျွန်းပေါ်ဒေသကြီးခုနှစ်ခုကိုအလျင်အမြန်နှိမ့်လာစေသလိုအရွယ်အစားလည်းသေးငယ်သွားစေတယ်လို့သုတေသနစာတမ်းတွေကထောက်ပြပါတယ်။မြေအောင်ရေဆုပ်ယူသုံးဆွဲမှုနဲ့မြို့ဝကျွန်းပေါ်ရဲ့အလေးချိန်ကြောင့်ဖိအားပိုများလာပြီးအဲ့ဒီဒေသကမြို့တွေဟာတစ်နှစ်ကို2စင်တီမီတာနှုန်းနဲ့ကျွန်ကျလာတယ်လို့ကြွမ်းကျင်သူတွေကဆိုပါတယ်။ကမ္ဘာပေါ်မှာမဂါစီးတီးခေါ်လူနေထူထပ်တဲ့မြို့ကြီး33မြို့ရှိတဲ့အထက်14မြို့ကအဲ့ဒီမြဝကျွန်းပေါ်ဒေသကြီးခုနှစ်ခုမှာရှိနေတာပါအဲ့ဒီတည်းမှာပါတဲ့ဘန်ကောက်မြို့မှာပညာရှင်တွေဒီသတင်းပတ်တဲ့တွေ့ဆုံခဲ့ပါတယ်မြဝကျွန်းပေါ်ဒေသတွေပျောက်ကွယ်ခဲ့ရင်ကမ္ဘာမှာအမျိုးပေါင်းစုံလင်တဲ့ဂေဟစနစ်ကြီးပါပျောက်ကွယ်သွားမှာဖြစ်သလိုလူတွေလည်းအစုလိုက်အပြုံလိုက်ပြောင်းရွှေ့ရတာအရေးပါတဲ့လင်းမြေဧရိယာယော်နယ်လာမှာအာရှရဲ့အင်အားကြီးမားတဲ့စီးပွားရေးဗဟိုချက်ကိုပါရိုင်းလဲလာစေမှာဖြစ်တယ်လို့ပညာရှင်တွေကသတိပေးနေပါတယ်ဟောင်ကောင်ကျွန်းဘက်တီဦးတည်ပြီးတောင်တရုတ်ပင်လယ်ပြင်ထဲစီးဝင်သွားတဲ့ပလဲမြဝကျွန်းပေါ်ဒေသဟာကမ္ဘာအလွတ်ယုံဒေသလို့ခေါ်ရလောက်အောင်စစ်ယုံတွေနဲ့ပြည့်နှက်နေတာပါ BNM မှာလည်း2050ခုနှစ်ရောက်လာရင်တိုင်းပြည်ရဲ့ဇပကြီးလို့ခေါ်တဲ့မဲခေါင်မြဝကျွန်းပေါ်ဒေသကလူတသန်းလောက်ထွက်သွားကြမယ်လို့ခန့်မှန်းပါတယ်ဂါဗီတာကရာကက်ရှ်မာနီဟာကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ကာကွယ်ရေးရန်ပုံငွေအဖွဲ့ WWF ကဖြစ်ပါတယ
်ရာသီဥတုပြောင်းလဲမှုမြစ်ကြောင်းပုံတံပြောင်းလဲမှုတန်းကိုခံနိုင်စွမ်းမရှိတဲ့ဒေတာတွေရှိပေမဲ့အဲ့ဒီဒေတာမှာနေထိုင်ကြသူတွေအတွက်တော့အရေးပါပြီးစားနပ်ရိက္ခာအများပြားထုတ်ပေးနေတာကြောင့်နိုင်ငံတချို့ကဒီအပေါ်မှာအားထားနေရတာပါကမ္ဘာပေါ်ကဂေဟစနစ်ပြောင်းလဲမှုကိုစိုးရိမ်နေဆိုရင်ဒီမြေဝကျွန်းပေါ်ဒေတာတွေပျောက်ကွယ်သွားမဲ့ကိစ္စကိုအထူးအာရုံစိုက်သင့်ပါတယ
်တဘောဝမှာရှိနေတဲ့အတိုင်းထိမ့်သိမ်းတာကရာသီဥတုပြောင်းလဲမှုကိုကာကွယ်နိုင်သလိုပင်လယ်လမှုပင်မျိုးစေ့တွေကိုကမ်းရိုးတန်းတစ်လျှောက်လိုက်စိုက်တာတွေကရေလမ်းမှုတဲ့အဖြစ်ကနေကာကွယ်နိုင်တယ်လို့ပရာကက်ရှ်မန်နီကပြောပါတယ
်။ဒါကနေရအမြင့်ကြီးတွေစောက်ပြီးရေကိုတူလောင်ထားတာမျိုးတစ်ခုတည်းမဟုတ်ပါဘူး။ဒါကစိတ်ညေကိုရောလမှုပင်တွေကိုပါငကိုသဘာဝအတိုင်းဖြစ်နေအောင်ထိမ့်သိမ်းရာရောက်တဲ့အတွက်ကျမတို့ရှိစေခြင်းနဲ့မြဝကျွန်းပေါ်ဒေသဖြစ်ထွန်းတည်ရှိနေဖို့အထောက်အကူဖြစ်စေပါတယ်
။အိန္ဒိယက Observer Research Foundation အဖွဲ့ပညာရှင်အနူရက်ဒန်ဒါပြောတာကတော့
မြို့ကျွန်းပေါ်ဒေသကိုထင်းသိမ်းကောက်ွယ်တာဟာပင်လယ်ရေမြင့်နှက်ပြင်မြင့်တက်လာတာကိုထိန်းကြီးဖို့တခုတည်းအတွက်မဟုတ်ပဲလူတွေကိုအကျိုးပြုနေတဲ့မြစ်ကြောင်းတွေကိုပါဆောင်ရွက်ပါရောက်ပါတယ်အိန္ဒိယကဂင်ဂာမြစ်နဲ့မြစ်လက်တက်တွေဟာကမ္ဘာပေါ်ကအကြီးမားဆုံးမြို့ဝကျွန်းပေါ်စနစ်တခုပါအဲ့ဒီပေါ်မှာရေကာတာတွေဆယ်ရီတိဆောက်လိုက်ရင်မြစ်ကြောင်းကအနယ်ပို့ချတဲ့စနစ်ကိုတားမြစ်တယ်လို့ဖြစ်ပြီးမြို့ဝကျွန်းပေါ်ဆိုတာလည်းဖြစ်မလာတော့ပါဘူ
းအိန္ဒိယနိုင်ငံကလကတာမှာဆိုရင်ရေလိုအပ်ချက်ကြောင့်မြေအောက်ရေလီတာပေါင်းတန်းရာခဏန်းထုတ်ယူသုံးစွဲနေတာကြောင့်မြဝကျွန်းပေါ်ဒေသမှာနှစ်ပေါင်း40အတွင်း2009ခုနှစ်အထိမြေဧရိယာဟက်တာ 16,000 ကျော်လောက်ကွဲပြောက်ခဲ့ရတယ်လို့သူကဆိုပါတယ်။ပုံမကောင်းမွန်တဲ့ရာသီဥတုထိန်းသိမ်းရေးစနစ်ကြိုတင်သတိပေးစနစ်ထားရှိမှုနဲ့အစ်င့်မြင့်ဤပညာအရာအပြေရှားပေးနိုင်မှုတွေကမြဝကျွန်းပေါ်ဒေသတွေကိုဆက်ရှိစေခြင်းသူတွေအတွက် အထောက်အကူဖြစ်စေမယ်လို့ပညာရှင်တချို့ကကြံပြုပါတယ်ဒါတွေကိုလှုပ်ဆောင်နိုင်ဖို့အစိုးရတွေကပိုအားထုတ်ဖို့လိုတယ်လို့ထိုင်းနိုင်ငံ rank 6တက်ကတူရာသီဥတုနဲ့သဘာဝဘေးလေးလာရေးဌာနက seri saptaratik ကပြောပါတယ
်အစိုးရတွေကရွေးကောက်ခံတက်တန်း၄နှစ်တာလောက်ကိုပဲစဉ်းစားကြတာပါတကယ်တော့ဒါကအနှစ်30အနှစ်80လောက်ကုစားရမယ့်ပြဿနာဖြစ်ပါတယ်အနာဂတ်မျိုးဆက်တွေအတွက်ဒါကိုထက်စဉ်းစားပေးဖို့အစိုးရတွေကိုကျွန်တော်တို့ဘယ်လိုရှင်းပြရမလဲဗျာ
အစိုးရတွေကသာထပ်ပြီးပြက်ကွက်နေအောင်မယ်ဆိုရင်အာရှဒေသကမြို့ဝကျွန်းပေါ်ဒေသတွေနင်းမြုပ်ကုန်မဲ့အရေးနဲ့ပတ်သက်လို့နောက်အနှစ်340ဘန်ကောက်မှာဆွေးနွေးပွဲလုပ်ခဲ့ရင်ပွဲလာတက်မဲ့သူတွေလေးစီးပြီးစီးဝေးဝဲလာရလိမ့်မယ်လို့ဆယ်ရီကအရှင်းဖောက်ပြီးပြောပါတယ်ခင်ဗျာ
ကိုညာဝင်းရမရှင်အခုဆက်ပြီးတော့ကတ်တွေကိုတိုက်နေတဲ့တူရကီတွေနဲ့အပြစ်ရဖို့အမေရိကန်နဲ့သဘောတူခဲ့တဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်။ Syria အရှေ့မြောက်ဘက်မှာကတ်တွေကိုတိုက်ခိုက်နေတဲ့တူရကီတွေအပြစ်ရဖို့အမေရိကန်နဲ့တူရကီတို့သဘောတူညီမှုရပြီလို့တူရကီကိုရောက်နေတဲ့အမေရိကန်ဒုသမ္မတ Mike Pence ကကြေညာလိုက်ပါတယ်။တူရကီသမ္မတ Recep Tayyip Erdogan နဲ့ကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးမှုအပြီးမှာအခုလိုကြေညာနိုင်ခဲ့တာဖြစ်ပါတယ်။အပြစ်အဆုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်။
ဆီးရီးယားရှေ့မြောက်ပိုင်းကိုတူရကီရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတူရကီကိုဖိအားပေးပြောဆိုဖို့အမေရိကန်ဒုသမ္မတ Mike Pence ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့ဟာဗုဒ္ဓဟူးနေ့ကတူရကီကိုတွားရောက်ခဲ့တာပါ။ကျန်တဲ့ပြည်နယ်မှာတူရကီသမ္မတ Recep Tayyip Erdogan နဲ့အန်ကာရာမှာတွေ့ဆုံခဲ့တာဖြစ်ပြီးအခုလိုကြေညာလိုက်တာဖြစ်ပါတယ်
။ Today the United States and Turkey have agreed to a ceasefire in Syria.
ဆီးရီးယားမှာပြစ်ခတ်ရဆဲဖို့အမေရိကန်ပြည်ထောင်စုနဲ့တူရကီတို့ဒီကနေ့သဘောတူချက်ကြားလိုက်ပါပြီ။စစ်ကြရတဲ့ဇုံကနေ YPG လို့ခေါ်တဲ့ Cards တက်တွေစုခေါ်သွားဖို့နိုင်တရား20အချိန်ပေးတဲ့အနေနဲ့တူရကီဘက်ကငင်းချမ်းရင်တွေဦး Peace Spring စစ်ဆင်မှုအားလုံးကိုရပ်ထားရမှာပါသူတို့အားလုံးစုခေါ်မှုပြီးစီချိန်အထိငင်းချမ်းရင်တွေဦးစစ်ဆင်မှုကိုလုံးဝရပ်ထားဖို့ဖြစ်ပါတယ
် IS တွေ့ကြနှိမ့်နေရမှာထဲထဲဝင်ဝင်ကူညီခဲ့တဲ့ American ရဲ့မဟာမိတ် Cards တွေကိုတူရကီကတိုက်ခိုက်နေတာနဲ့ Russia စီကဒုံးခွင်းတုံးစနစ်ဝယ်ယူခဲ့တာနဲ့ပတ်သက်ပြီး NATO အဖွဲ့ဝင်တူရကီပေါ်မှာကျေပြန့်တဲ့အရေးယူတန်းခတ်မှုတွေချမှတ်ဖို့စီစဉ်နေတယ်လို့ American ထက်လွတ်တော်ကကြေညာလိုက်ပြီးနောက်တနေမှာပဲ American ကိုယ်စားလှယ်အဖွဲ့တူရကီကိုတွားရောက်ခဲ့တာဖြစ်ပါတယ်။ Syria အရှိမြောက်ပိုင်းနယ်စပ်ဒေသမှာတူရကီကအခုလို cuts တွေကိုတိုက်ခိုက်လာတာဟာသမ္မတ Donald Trump က American တပ်တွေအဲ့ဒီဒေသကနေရုတ်သိမ်းမယ်လို့ကြေညာခဲ့ပြီးမှဖြစ်ပွားလာတာကြောင့်တူရကီရဲ့ဒီစစ်ဆင်ရေးအတွက်သမ္မတ Trump မှာတာဝန်ရှိတယ်လို့ဆွဆွဲနေကြပေမဲ့သမ္မတကတော့ညှင်းဆိုပါတယ်။
There was never given a green light. They've been wanting to do that for years and
တို့ဒီလိုဝင်တိုက်ဖို့ကျွန်တော်ဘယ်တော့မှမီးစိမ်းမပြခဲ့ပါဘူး။တကယ်တော့သူတို့ကဒီလိုလှုပ်ချင်နေတာနှစ်အတော်ကြာနေပါပြီ။ရှင်းရှင်းပြောရရင်သူတို့တိုက်နေတာကနှစ်နဲ့ကိုချီနေပါပြီ
။ YPG လို့ခေါ်တဲ့ Syria က Cuts ပြည်သူစစ်တွေကိုတိုက်ခိုက်ဖို့အတွက် Turkey တွေကငင်းချမ်းရေးနှွေဦးစစ်ဆင်မှုကိုစတင်ခဲ့တာပါ။ YPG တွေဟာ Turkey နိုင်ငံထဲဆယ်စုနှစ်နဲ့ချီပြီးတော်လှန်နေတဲ့ Cuts တွေနဲ့ဆက်နွယ်နေတယ်လို့ Turkey အစိုးရကသတ်မှတ်ထားပေမဲ့American truck ကတော့သူတို့ဟာ IS ချိန်မုံရေးမှာအဓိကအရေးပါနေတာဖြစ်ပါတယ်။ဗုဒ္ဓဘူးနေသတင်းစာရှင်းလင်းပွဲမှာတော့အခုလိုတူရကီရဲ့တိုက်ခိုက်မှုအတွက်စိုးရင်ကြောင်းသမ္မတ Trump ကပြောဆိုခဲ့တယ်လို့အရသာဒုက္ခတွေရများလာတယ်လို့ဒေတာရင်း IS စစ်သွေးကြော်တွေပြန်ပြီးခေါင်းထောင်လာနိုင်တယ်လို့သတိပေးခဲ့ပါတယ်။ American ထက်လွတ်တော်မှတ်တွေကလည်း Syria က American တပ်တွေရုတ်သိမ်းဖို့သမ္မတရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ကြောင်းတူရကီရဲ့စစ်ဆင်ရေးတွေကိုချက်ချင်းရပ်ဖို့ပြင်Cuts တွေကိုအမေရိကန်ကအကူအညီတွေဆက်ပြီးပေးဖို့အတွက်ဆုံးဖြတ်ချက်ကိုအတည်ပြုပေးခဲ့ပါတယ်။ဒါအပြင် IS စစ်သွေးကြော်တွေပြန်ပြီးခေါင်းထောင်မလာအောင်တိကျပြတ်သားတဲ့အစီအစဉ်တွေချပြဖို့ပါသမ္မတအင်ဂျူကိုတိုက်တွန်းခဲ့တာပါ။ဒီအဆိုကိုသမ္မတ Trump ရဲ့ Republican Party ဝင်အများအပြားကပါထောက်ခံခဲ့ကြတာဖြစ်ပြီးသမ္မတကိုအမြဲတမ်းထောက်ခံနေရှိတဲ့ Republican အထက်လွှတ်တော်မှ Lindsey Graham ကတော့Syria နဲ့ပတ်သက်ပြီးသမ္မတရဲ့လှုပ်ရက်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ
် Russia and Iran are not our friends
Russia နဲ့ Iran တို့ဟာကျွန်တော်တို့ရဲ့မိတ်ဆွေတွေမဟုတ်ပါဘူးသူတို့က America ရဲ့အကျိုးစီးပွားကိုလည်းအကာအကွယ်မပေးပါဘူး Gas တွေကမှကျွန်တော်တို့ရဲ့မိတ်ဆွေတွေပါအခုသူတို့ဟာအပြစ်ပဲခံနေရပါတယ
်လွှတ်တော်မှ Graham ကသမ္မတရဲ့ပြောဆိုချက်တွေဟာ Syria မှာပဋိပက္ခတွေအဆုံးတိုက်ရဲ့လှုပ်ဆောင်နေတဲ့ဒုသမ္မတ Pence နဲ့ဝန်ကြီး Pompeo တို့ရဲ့ကြိုးစားမှုကိုစင်ခေါ်တယ်လို့ဖြစ်နေတယ်လို့လည်းဝေဖန်ပါတယ်။တူရကီသမ္မတအာဒိုဝန်ဟာအမေရိကန်သမ္မတအင်ဂျူကို November 13ရက်နေ့မှာလာရောက်ဖို့လဲစီစဉ်ထားတာပါ။သမ္မတထရမ့်ဟာတူရကီပေါ်မှာအရေးယူမှုတွေချထားတာဖြစ်ပြီးတူရကီရဲ့တမ်မနီတင်သွင်းမှုပေါ်မှာအခွန်တိုးမြင့်လိုက်တယ်လို့တူရကီနဲ့ဒေါ်လာဘီလီယံ100ဘုကုန်သွယ်မှုသဘောတူညီဖို့အတွက်ညှိနှိုင်းမှုကိုလည်းဖျက်သိမ်းထားတယ်လို့ဆိုပါတယ်
။ ဒေါက်ခင်မျိုးသက်ပါရှင်အခုဆက်ပြီးတော့နိုင်ဂျီးရီးယားနဲ့ဆင်းရဲမွေးတင်မှုတိုက်ဖျက်ရေးအကြောင်းကိုနားဆင်ကြည့်ရအောင်ပါနိုင်ဂျီးရီးယားနိုင်ငံမှာစုစုပေါင်းလူဦးရေတဝက်နီးပါးခန့်မှန်းချီလူပေါင်း 63.8 သန်းဟာတိတ်ကိုဆင်းရဲတဲ့အခြေအနေအောက်မှာနေထိုင်နေရပါတယ်ဒီနှစ်အရေးအတွက်က2018ခုနှစ်ကထက် 6.8 သန်းပိုပြီးတော့များလာတာပါအခြေအနေတိုးတက်အောင်နိုင်ဂျီးရီးယားအာဏာပိုင်တွေကကြိုးစားပြီးမြင်လေအစိုးရအစီအစဉ်တွေဟာရည်ရှိခိုင်မာမှုမရှိသလိုပြဿနာကိုဖြေရှင်းနိုင်စွမ်းလည်းမရှိဘူးလို့ကျွမ်းကျင်သူတွေကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံအဘူဂျာမြို့တော်ကနေတီမိုသီအိုဘေဆူပေးပို့ထားတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။ဦးဇမာဂန်ဒူကိုဟာလွန်ခဲ့တဲ့6နှစ်ကအဘူဂျာမြို့တော်မှာခင်မွန်းဖြစ်သူနဲ့ကွာရှင်ပြီးတဲ့နောက်သားသမီး9ယောက်ကိုပြုစုပျိုးထောင်ဖို့နေ့စဉ်ရုန်းကန်နေရပါတယ်။ပလတ်စတစ်ဘူးတွေကိုရောင်းပြီးနေ့စဉ်စောက်ဝင်ရေးဖြည့်ရှင်းနေရတာပါ။ဒါပေမဲ့လည်းသူ့ဝင်ငွေတစ်လဒေါ်လာ30လောက်ကသူ့မိသားစုတွေမလောက်တယ်လို့အလုတ်ဆက်လုပ်ဖို့တော့မလွယ်လောက်ဘူးလို့အန်ဒူဂိုကပြောပါတယ်
။ Since 2013 muna dimsuroku so half from maka
ကျမယောက်ျားကကျမကိုကလေးတွေနဲ့ထားသွားကလေးကပလတ်စတစ်ဘူးတွေရောင်းပြီးကလေးတွေကိုကျွေးမွေးစောက်ရှောက်လာတာပါ။တခြားအလုပ်မရှိဘူးလေ။အရင်ကဆိုကလေးတွေကြောင်းစိတ်ပါပေးရတော့ကျမအတွက်မလွယ်လှပါဘူ
းနိုင်ဂျီးရီးယားနိုင်ငံသား63.8သန်းလောက်ဟာတိတ်ကိုဆင်းရဲကြတယ်လို့ဆင်းရဲမွေးတင်မှုတိုက်ဖျက်ရေးကမ္ဘာလုံးဆိုင်ရာဒုဒမှုကိုစောင့်ကြည့်ပြီးအချက်လက်ကောက်ယူတဲ့ကမ္ဘာဆင်းရဲမွေးတင်မှုနာယီဆိုတဲ့အဖွဲ့ကပြောပါတယ်ပြီးခဲ့တဲ့နှစ်စွန်လမှာတော့နိုင်ဂျီးရီးယားဟာအိန္ဒိယထက်ကျော်လွန်ပြီးဆင်းရဲသားအချို့အစားအများဆုံးရှိလာတဲ့အတွက်ကမ္ဘာဆင်းရဲမွေးတင်မှုမြို့တော်အဖြစ်အဲ့ဒီအဖွဲ့ကသတ်မှတ်ခဲ့ပါတယ်စီးပွားရေးဒုဒမှုနဲ့လူဦးရေတိုးပွားမှုကြားမျှတမှုမရှိတာဟာနိုင်ဂျီးရီးယားမှာဆင်းရဲသားပိုများလာစေတဲ့အဓိကအချက်ဖြစ်တယ်လို့နွန်ဆိုအူဘီကီလီလိုစီးပွားရေးဆိုင်ရာကြွမ်းကျင်သူတွေကပြောပါတယ်
။ On a fundamental level, the economy is not growing fast enough. Economic growth is still below 2%.
စီးပွားရေးပုံမျိုးမှုနှုန်းက200ရာခိုင်နှုန်းအောက်မှာဆက်ရှိနေပြီးလူဦးရေတိုးပွားမှုက 2.8 ရာခိုင်နှုန်းလောက်ရှိနေတဲ့အတွက်လုံလောက်တဲ့နှုန်းနဲ့စီးပွားရေးတိုးတက်မှုမရှိတာအခြေခံအချက်ပါပဲ။ဒီတော့တာမန်နိုင်ဂျီးရီးယားနိုင်ငံသားတွေဟာပိုပြီးဆင်းရဲတဲ့ဆင်းရဲလာကြပါတယ်။ဒါပေမဲ့ဒီတက်ပိုပြီးလေလာကြည့်မယ်ဆိုရင်စီးပွားရေးကတိုးတက်နေတာတော့မှအလုံးအကျိုးဖြစ်တဲ့တိုးတက်မှုမျိုးမဟုတ်ပါဘူး။တိုင်းပြည်ရဲ့လူဦးရေတကယ်နည်းနည်းလေးကပဲအကျိုးခံစားနေကြရပြီးတနေ့နိုင်ငံသားအများစုကတော့တိုးတက်မှုအကျိုးကိုမခံစားကြရပါဘူး
။ဒီချင်းတွေကိုဖြစ်ရှင်းဖို့လူမှုပူလုံရေးအစီအစဉ်မျိုးမျိုးကိုအကောင့်ထည့်ဖော်ပြီးတော့နိုင်ဂျီးရီးယားတာဝန်ရှိသူတွေစူးစမ်းနေကြပါတယ်။သမရမိုဟမ္မာဒူဘူဟာရီကလူသန်းပေါင်းများစွာကိုစင်ရဲတွင်ကနေဆွတ်ထုတ်ရေးသူရဲ့ခိုင်မာတဲ့တန်ဋိဌာန်ကိုဒီလာအတွင်းမှာပဲထပ်ပြောခဲ့ပါသေးတယ
်။ Our ongoing social integration program continues to target these vulnerable groups.
ဆပီအကောင့်ထဲပေါ်နေတဲ့ကျောင်းတွေမှာအစအစာကျွေးတဲ့အစီအစဉ်စီးပွားရေးပူပြီးခိုင်မာအကောင့်တွန်းအားပေးတဲ့အစအစီအစဉ်ကုန်သွယ်ရေးနဲ့လက်မှုပညာရှင်တွေအတွက် Empower အလုပ်ကိုင်ဖန်တီးရေးအစီအစဉ်ရဲ့ချင်းငွေတွေအစင်းအဆုံးမိသားစုတွေအတွက်ကန့်သက်ချက်နဲ့ငွေကြေးထောက်ပံ့တဲ့အစီအစဉ်တွေလိုကျွန်တော်ဆက်လုပ်နေတဲ့လူမှုဖူလုံရေးအစီအစဉ်တွေကနေတဆင့်ဒီအကူအညီလိုအပ်နေတဲ့လူတို့ကိုဥတီချက်ထားပြီးတော့ဆက်လုပ်သွားမှာပ
ါဒါပေမဲ့အစိုးရရဲ့အစီအစဉ်တွေအထူးသဖြင့်ဆင်းရဲသားမိသားစုတွေအတွက်ငွေကြေးထောက်ပံ့တဲ့အစီအစဉ်ဟာလုံလောက်မှုမရှိဘူးလို့ကျွမ်းကျင်သူ OB Kili ကပြောပါတယ်
And if you're in an environment where economic growth is strong, then you can make the case for that. But if an environment where
စီးပွားရေးတိုးတက်မှုခိုင်မာတဲ့ဝန်ကျင်မျိုးမှာတော့ဒီလိုလောက်တာကအလုပ်ဖြစ်နိုင်ပါတယ်။ဒါပေမဲ့စီးပွားရေးတိုးတက်မှုမရှိတဲ့ဝန်ကျင်မျိုးမှာဆိုရင်တော့အထောက်ပံ့ပေးတဲ့မူဝါဒတွေကဘယ်လိုရည်ရှိခိုင်မာစေမဲ့နည်းနဲ့ဆင်းရဲမွေးတည်မှုကိုလျှော့ချနိုင်မလဲဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး
။တမရဘူဟာရီရဲ့မြန်မာတဲ့ဤမန်းချက်ကြီးကတော့နိုင်ဂျီးရီးယားနိုင်ငံသားတန်းတရာကိုနောက်လာမယ့်10နှစ်အတွင်းဆင်းရဲတွေကဆွဲထုတ်ရေးပါ။ဒါပေမဲ့လည်းတိုင်းပြည်မှာဆင်းရဲမှုအဆင့်ကနေလွတ်မြောက်နှုန်းတိုးတက်အောင်လုပ်ဖို့ဆိုရင်ပုံမှန်စီးပွားရေးတိုးတက်နေရမှာဖြစ်တယ်လို့လူဦးရေတိုးပေါင်းနှုန်းကိုထိန်းချုပ်ရမယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်ဒုတိယပိုင်းနိုင်ရွယ်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့ရှိတာမို့စောင့်မျှော်နှားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ကြနေမနက်ခင်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 40 50တို့အပြင်လိုင်းလက်မီတာ190 kHz 1905ကနေတိုးချဲ့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာအင်္ဂလိပ်စာသင်ခန်းစာနဲ့အတူကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုထုတ်လွှင့်တဲ့အခါမှာတော့ NCA လက်မှတ်မရေးထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေနဲ့အစိုးရတပ်မတော်တို့ရှမ်းပြည်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီ
းလက်နက်နဲ့ဖြေရှင်းနိုင်တာမရှိဘူး။နော်တွေ့ဆုံဆွေးနွေးပြီးတော့မှပဲဖြေရှင်းနိုင်တယ်ဆိုတဲ့အတွေးအခေါ်အသစ်ယင်း
ပြည်တော်စု Institute Director ဦးခွန်ဆိုင်ပြောသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှနားဆင်ရပါမယ်အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါဦးမယ်ရုရှားနိုင်ငံကြောင်းအားလုံးမှပြီးခဲ့တဲ့စာသင်နှစ်ကစပြီးတော့ရုရှားဘာသာကိုအဓိကရုံသုံးဘာသာစကားအဖြစ်သုံးဆွဲဖို့ဥပဒေထုတ်ပြန်လိုက်တဲ့အတွက်ရုရှားပြည်တော်စုတွေကဝေးလံနဲ့ကမ္ဘာအရှိပြားမှာရှိတဲ့ဘူရီယေရှားသမ္မတနိုင်ငံကလူနည်းစုတိုင်းရင်းသားတွေကြားမှာသူတို့ကိုယ်ပိုင်ယဉ်ကျေးမှုဓလိထုံးစံတွေတဖြည်းဖြည်းပြောက်ွယ်သွားမှာကိုစိုးရင်ပူပန်နေကြပါတယ်။ရီကာဒိုမကီနာပြဖို့ထားတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ရုရှားဖက်ဒရယ်ပြည်ထောင်စုထဲမှာတစ်ခုအပါဝင်ဖြစ်တဲ့ဘူရီယေရှားသမ္မတနိုင်ငံကကျောင်းသားကျောင်းသူကလေးတွေနိုင်ငံတော်တချင်းကိုသူတို့ဘာသာစကားနဲ့တီးဆိုနေတာပါရုရှားမှာမွန်ဂိုလီးယားဘာသာစကားနဲ့ဆက်နွယ်နေတဲ့ဘူရီယက်ဘာသာစကားကိုအဓိကအသုံးပြုတဲ့ကျောင်းကအနည်းငယ်ပဲရှိတဲ့အထက်မှာဒီကျောင်းလဲပါဝင်ပါတယ်အသုံးပြုသူ3000ကျော်လောက်ရှိတဲ့ဒီဘာသာစကားကိုကုလသမဂ္ဂသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပျောက်ကွယ်သွားတော့မယ့်ဘာသာစကားစီးရင်ထဲမှာထည့်သွင်းထားတာပါဘူရီယဘာသာစကားအသုံးပြုသူတွေမရှိတော့တဲ့လောက်နေနေပါပြီလို့ဘူရီယေရှားပညာရေးနဲ့သိပ္ပံဝန်ကြီးဘဲဇာဆန်နော့ဖ်ကပြောပါတယ
်ဘူရီယစကားကိုရေးတတ်တဲ့သူမပြောနဲ့ပြောတတ်တဲ့သူအောင်အတော့ကိုနည်းနေပါပြီ
ဒီနေ့နွေရာသီကျောင်းပိတ်ရဲ့ကျောင်းပြန်အဖွင့်ကျောင်းတွေမှာရုရှားဘာသာကိုရုံသုံးဘာသာစကားအဖြစ်အသုံးပြုဖို့ပြဋ္ဌာန်းလိုက်တာပါဒီပညာရေးစနစ်သစ်ဥပဒေကြောင့်ဘူရီယလူတိုင်းရင်းဘာသာစကားကိုမြင့်တင်ဖို့ကတော့အင်္ဂါမိဘတွေအပေါ်မှာပဲမူတည်နေတော့တယ်လို့ပြောရတော့မှာပါပညာရေးနဲ့သိပ္ပံဝန်ကြီးဘဲဇာဆန်နော့ဖ်ကတော့အခုလိုဆက်ပြီးတော့ပြောပါ
တယ်проживают более 100 национальностей. В одном классе могут учиться дети разных национальностей. И каждому ребёнку обеспечить
Russia Federal Bilang Zurema mtu kwe pya de tayin da lu myo su taya jwa hlaw ni thain ja da ba. Sa tin ngan tuk khu de ma su yin chang da re ga tayin da myo kwe a song si ni nai da phit de twet. Thuru ta yauk chin si ye ba da so ga ne sin pe bu ga raw let twet ma be lo ma ma phit nai ba bu.
ဘူရီယေရှားရဲ့မြို့တော်ဦးလန်ဦးဒဲမြို့မှာစီးပွားရေးလုပ်ငန်းတွေနဲ့အစိုးရအကြောင်းတွေမှာဘူရီယက်ဘာသာစကားကိုရုံသုံးအဖြစ်အသုံးပြုနေတာဖြစ်လို့အကြောင်းတွေမှာရုရှားဘာသာကိုသာအသုံးပြုရမယ်ဆိုတာကအတော်ကိုခက်ခဲရှုပ်ထွေးမဲ့ကိစ္စပါဘူရီယက်ဘာသာစကားထိန်းသိမ်းရေးနဲ့မြင့်တင်ရေးစင်တာဒါရိုက်တာအလက်ဇန်ဒာအီလက်ကာရော
ဒီဥပဒေကိုပြဋ္ဌာန်းတာရုရှားရှုံတော့ပေါ့ရုရှားကိုသူတို့အဖအတိုင်းပြည်လို့သတ်မှတ်ထားတဲ့တိုင်းရင်းသားလူမျိုးစုတွေညညသွေးစီနေတာကိုထိခိုက်သွားနိုင်တယ်လေဒီဥပဒေကစီလုံးညညမှုကိုဖျက်ဆီးနိုင်တာပေါ့
လူဒပ်ကမျက်စီအားနေပြီမယ်အနုပညာဝါဒနာထုံသူဖြစ်ပါတယ်သူမိသားစုကဘူရီယက်စကားပြောပါတယ်လူဒပ်ရဲ့အဖေကဘူရီယေရှားသမ္မတနိုင်ငံဗော်လ်ဂင်စကီဒေတာကမဟာယနဂိုင်းဝင်ဗုဒ္ဓဘာသာဖုံးတော်ကြီးတစ်ပါးဖြစ်ပါတယ်သူကဗော်လ်ဂင်စကီဒေတာကိုရုရှားမှာဗုဒ္ဓဘာသာထွန်းကားတဲ့အချက်အချာဒေတာဖြစ်လက်ခံထားသူပါမျိုးတော်တွင်ကဖုံးကြီးတွေအတွက်တော့ဘူရီယက်ဘာသာစကားပြောက်ွယ်သွားမယ့်အရေးကတမိုင်းတစ်ခေယဉ်ကျေးမှုပြောက်ွယ်တာပါပဲလို့ဖုံးတော်ကြီးရက်ဒနာလာမာကပြောပါတယ
်မြစ်ဒူဆာဘွေနာပရီမီယာ
ဒီမှာတော့တော်ရောမျိုးလေးတွေမှာပါဘူရီယက်စကားပြောကြတာပါဦးလန်ဦးတဲ့လူတိုင်းသားဘောင်းစုံနေတဲ့နေရာမှာသာရုရှားစကားကိုသုံးကြပါတယ်
နောင်လာမယ့်နှစ်တွေအတွင်းဘူရီယာဘာသာစကားကိုဆက်ပြီးတော့အသုံးပြုသူကြံမာတော့မလားဆိုတာကတော့စောင့်ကြည့်ရတော့မှာပါရုရှားနိုင်ငံအတွင်းတိုင်းဘာသာစကားပေါင်း50ကျော်ဟာအခုလိုပြဿနာနဲ့ရင်ဆိုင်နေရပြီးပျောက်ကွယ်သွားတော့မယ့်အခြေအနေမှာရှိနေတယ်လို့ကုလသမဂ္ဂသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောပါတယ်ရှင
်ဒေါ်ရရှင်များရှင်လာမယ့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်ကိုယ်စားလောင်းရီအရေးချင်းကိုကြည်ပြီးနည်းပေးကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်မှန်းနေပါတယ်။အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာတစ်ကိုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်တယ်ဆိုတာ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မဲဆန္ဒရှင်တွေအနေနဲ့ကိုယ်စားလေရဲ့အရေးချင်းလိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါသလဲဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။မနေ့ကစနေညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ထမံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့ဒေါ်လှလှတန်ရဲ့ EDM 3အင်္ဂလိပ်စာသင်ခန်းစာပြန်လည်ထုတ်လင်းချက်တွေကိုနားဆင်ကြရပါပါရှင်။
ဒီနေ့မြတ်တွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက bite bite ကကိုက်ထားတာ the the bullet bullet ကတော့ကြည်စံလို့လုံးကောက်အဓိပ္ပာယ်ရတော့စကပိုက်တစ်ခုလုံးရဲ့ထိုက်ရိုက်အဓိပ္ပာယ်ကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီအသုံးဆင့်သက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860တခုကနေ1865ခုထိUnion တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချခတ်ချထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whiskey အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စံမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbs ရဲ့ဥပမာကိုနားဆင်ကြကြရအောင
် When the demand was down US automakers had to bite the bullet and cut jobs
ဝယ်လို့အကြတဲ့အခါမှာအမေရိကန်မော်တော်ယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေဟာအန်ကျိတ်ပြီးမလုတ်ချင်ပေမဲ့လို့လေအလုတ်အကိုင်းတွေကိုရှော့ချခဲ့ရတယ်လို့အထိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် When the demand was down US automakers had to bite the bullet and cut jobs
မလွဲမရှောင်သာအန်ကျိတ်လို့ရတော့မယ်ဆိုရင်ဘယ်လိုပြောမလဲ
bite the bullet
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနှစ်မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဖြစ်ပါတယ
်လလတန်ရဲ့အင်္ဂလိပ်သင်ခန်းစာပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ရပြီးတဲ့နောက်အခုတော့ဒီတစ်ပတ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးကြပါမယ်။အကျောတဲ့ဇကျောတဲ့ယောဂါကိုခွဲခြားဆုံးဖြတ်နိုင်အောင်ဘလို့စစ်ဆေးမှုတွေလိုအပ်ပြီးတော့ဘလို့ကုသနိုင်ပါသလဲ။အယူအကျောအစစ်အထူးကုနဲ့စေတက္ကသိုလ်တဲ့အယူအကျောအစစ်ဆေးပညာဌာနပါမောက္ခဌာနမှဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါရရှင်။
โอเคยูจอเซชูปุตมาโรจีบามอคดอกเตอร์ชิซูครับเราတို့ဒီအကျောတဲ့ယောဂအကြောင်းကိုပြောခဲ့တဲ့နေရာမှာပြီးခဲ့တဲ့အပတ်တုန်းကတော့ဆရာကြီးဒီယောဂဖြစ်ရခြင်းအကြောင်းရင်းနဲ့ကာကွယ်ဖို့နီလန်နောက်ယောဂဆုံးဖြတ်ဖို့လွယ်ကူစေနိုင်တဲ့လက္ခဏာတွေအကြောင်းကိုပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးယောဂဆုံးဖြတ်ဖို့ခက်ခဲစေနိုင်တဲ့လက္ခဏာတွေရှိတဲ့အနေထားမှာထပ်စစ်ဖို့လိုအပ်တာတွေနဲ့ကုသမှုအကြောင်းကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီခါကျတော့ဒီယောဂဆုံးဖြတ်ဖို့ခန့်နေတဲ့လက္ခဏာအနေထားမှာဘာတွေထပ်စစ်ဖို့လိုလဲဆရာကြီ
းဖြစ်တယ်လို့ပြောလို့ရတာကဒီလိုမျိုးဓာတ်ရင်းညာ10ခုတော့ရှိနိုင်တယ်ဒါပေမဲ့တစ်ခါက
သူရဲ့မှာစစ်ကြည့်လို့တွေးပြနေလို့ခေါ်ရဲ့ဤရတာများနေတယ်ဆိုလို့ရှိရင်တော့အသူရောယောင်ယောဂလည်းဖြစ်နိုင်တယ်။လူကြီးတွေအသက်50ကျော်တဲ့လူတွေမှာဖြစ်တတ်တယ်။ယောဂတခုရှိသေးတယ်။သူရောယောင်ပြီးတော့ကျက်သားကြီးတွေနားနေယောဂပါနော်ဖြစ်တယ်။ဒါကြောင့်တကယ်တမ်းသုံးဖြတ်ဖို့ဆိုရင်တော့ exclusion လို့ခေါ်တာပေါ့။ဒီယောဂနဲ့လည်းတူပါမယ်။တစ်ဖက်ကလည်းဒီနေ့ယောဂကြီးလည်းမရှိဘူးဆိုတော့ရှားမယ်ဆိုတဲ့အကြောင်းအဲသူနာမည်တက်တော့မယ်ဆိုလို့ရှိရင်ဒီဘက်ကဒီဘက်နာမဟုတ်ကြောင်းခေါင်းယောဂမဟုတ်ကြောင်းသူမြင့်ဖြားနာယောဂတွေမဟုတ်ကြောင်းဆိုတော့သွေးစီကြည့်ရတယ်သွေးစီကြည့်တယ်ဆိုတော့ခရိုင်ရှင်နေကြယူရီအက်ဆစ်တို့ရူမက်တိုက်ဖက်တာတို့အန်တီဂျင်ရဖက်တာကိုလည်းရေပြားလေးဘက်နာဆစ်တဲ့ဟာတို့စီးလို့စစ်ကြည့်ပြီးတော့မှအဲ့ဒီပုံကလည်းကောင်းနေတယ်နောက်ဒီကကသွေးပြင်းနှုံပေါ့ ESR ကလည်း20မကျော်ဘူးနားလာလေနားလေနေရာကြီးနဲ့ဆေးဘူးကျော်နေတယ်အဲ့လိုနှစ်ဖက်ပြောရအဲဒါဆိုရင်တော့ထိကြသွားပြီဒါကြောတဲ့ယောဂပဲလို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ယောဒီခွဲခြားသိနိုင်ဖို့စစ်ဆေးသင့်တဲ့လက္ခဏာတွေရှိသေးလားဆရာ
ဟုတ်ကဲ့ပို့ပြီးတော့သိကြအောင်လုပ်လို့ရတာကလေသူကအာဟုံယောဒီတောင့်တင်းတာဖြစ်နေတဲ့ကြောင်းအာဟုံယောဒီကအလုပ်ပို့လုပ်နေတာပေါ့နော်အလုပ်ပို့လုပ်နေတဲ့အခါမှာသွတ်သားအာဟုံယောဒီတွေတင်းတာမဟုတ်ဘူးဒီမြင့်ဘိုက်သေးလို့သွားတဲ့အာဟုံယောတို့ဒီအုံမောင်းသွားတဲ့အအောင်ကျိုးတွေလည်းလည်းတင်းလာပါလေ။အဲတင်းလာတဲ့အခါကျတော့သူကလက်တီစီစကြောတွေတိုက်ကြတယ်မကဘဲနဲ့တိချာမေးကြည့်လိုက်လို့ရှိရင်အဆိုင်ရလည်းမကောင်းဘူး။သူမင်းစားတာနဲ့ပိုက်နာတယ်။ဒီအင်္ဂါကိုတန့်ပြရတယ်။အဲနောက်ပြီးတော့ခြေထွက်တတ်တယ်၊လေချင်းတက်တတ်တယ်၊ပူလိုက်အေးလိုက်ဖြစ်တယ်။အဲတော့သူကအော်တိုနောမစ်အအောင်ကျိုးလို့ခေါ်တယ်။အလူလျောက်အအောင်ကျိုးစနစ်နဲ့လည်းတွေ့ပြီးတော့လက္ခဏာတွေပေါ်တတ်တယ်။ခဏကတည်းကခြေရလည်းကောင်းချင်ခြေချွတ်နေတာမျိုးလို့ဒီနေ့တစ်ခါလက်တုံတာမျိုးလိုစာစာပြီးစာမကြည့်တာမျိုးလိုဒါရင်းနဲ့တွဲပြီဆိုရင်တော့ကိုယ်စီကြတာပေါ့နော
်ဟုတ်ကဲ့ဆက်အခုလိုဒီယောဂသေချာပြီးတော့ကုသမှုအပိုင်းရောဘယ်လိုရှိလဲဆက်အ
ဓိကကတော့အောင်စိုးတွေကသေချာအနာမရလို့တောင့်တင်းပြီးတော့အကျော်တက်တာဆိုတော့အောင်စိုးတွေအနာရအောင်ဒီအိတ်ဆက်မှုလင်ကြီးကိုကြည့်ပေးတဲ့ဆေးလို့ခေါ်တာပေါ့နော်အဲ့ဒါက side cyclic လို့ခေါ်တဲ့ဆေးရှိတယ်အဲ့ဒါကမာဘီမာတော့မီချစ်ကလင်းဆိုတဲ့နာမည်လာတာပြားတယ်အဲ့ဒီလေကိုတောက်လိုက်လို့ရှိရင်ညာဆိုလို့ရှိရင်အေးရတဲ့ချိန်လေးမှာနည်းနည်းဆက်အေးပြောသွားတယ်။အပေါ်မှာအမင်းဆယ်နေဆက်နေမှာအေးရဝင်တယ်ဆိုမျက်လုံးချောင်များဆိုအေးမပြောတော့ဖြစ်တဲ့ကမှာအကျော်ကြီးကနားမရဘူး။နားနေတာပေါ့။ဒါဒီဆေးလေးတောက်ပြီးတော့အေးလိုက်လို့ရှိရင်အေးပြောတာနဲ့ခါတဲ့အကျော်ကြီးကရောဆိုတော့အေးပြောသွားတယ်။မနေ့ကတော့လေဆန်းဆန်းဆန်းဖြစ်သွားတယ်ပေါ့နော်။ဒီဖက်ကကျတော့ဘယ်နှကပြောလဲလူလဲအောင်ကျော်စနစ်တရားလဲတောင့်တင်းနေတဲ့အတွက်ကြောင့်ဒီကျော်သားတွေကိုဖြူပွားတော့အမီဖရလင်းတောက်တယ်လူလျောက်အောင်ရောစနစ်တွေကိုပြည့်စုံမှုကြတော့အဲဒီလူလျောက်အောင်ရောစနစ်ကိုလည်းပိတ်ပေးတယ်ပရိုပနလောဆိုတဲ့ဆေးပေါ့နော်ပရိုပနလောဆိုတဲ့ဆေးကအရင်ကတော့ဇွေးပေါင်ကြလေးနေတယ်လေသုံးကြတယ်အဲဒီဆေးလေးတွေကိုတောက်တယ်သူတောက်တဲ့ဇွေးပေါင်ကြလေးလောက်အများကြီးတော့တောက်မှုပဲနဲ့ဇွေးပေါင်ကြလေးမှာ50အားလောက်တောက်တယ်ဆိုရင်ဒီမှာ30အားလောက်ပဲအနည်းတစ်လုံးများဆိုတော့တောက်မယ်ဆိုရင်လူလျောက်အောင်ကျော်လေးရတဲ့အနားရမယ်ခင်ဗျာအမီထရီလင်းကလည်းစိတ်ကြယောဂမှာတောက်တဲ့ဆေးပေါ့နော်အဲစိတ်ကြယောဂမှာလို့ဆိုတာ60အားလို့ဒီဆေးအားတော့တော့မဟုတ်ဘူးနဲ့ဆေးအားလောက်ပဲဆေးတလုံးလောက်ပဲထောက်တယ်ဆိုရင်စက်သားကြီးလည်းနိုင်ရသူလည်းအောင်ကျိုးလည်းနိုင်ရပြီးတော့ရိုးရိုးတော့ကတော်တော်ကြီးကြည့်တာပြောက်သွားတာပေါ့လေဒါပေမဲ့အမြဲတမ်းပြောရလို့ပဲဒီဆေးတွေကလည်းတစ်ဝက်လောက်ပဲကူတယ်တစ်ဝက်လောက်ကတော့အနေထိုင်ကြောင်းနေမှပဲပြောက်တာပေါ့နော်ဒီဆေးတွေသောက်ပြီးတော့ကော်တနေလုံးကလည်းလှုပ်ရှားမှုမရှိဘူးအညာကြီးကလည်းပုံမှန်မဖြစ်ဘူးနေပြီဆိုရင်တော့ဆေးသောက်လို့တစ်ဝက်လောက်ပဲထွက်တာမယ်တစ်ဝက်လောက်ပဲဆက်ပြီးတော့အဲ့ကဲကြာကြည့်လိုက်ကြာနေမယ်ဆေးလဲတော့ဘဝကလည်းအနေထိုင်အောင်ဖြစ်ရင်ဒါဆိုရင်တော့လုံးလုံးပြောက်တဲ့အချိန်ပြောက်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအကျော်တက်ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဝေရှင်းပါဆရာအဲ့
တော့ဘုရားကဟိုပြောဖို့နည်းနည်းလေးအားသက်ဖို့လိုတော့ရတာဆက်ပြောတဲ့အချိန်မှာတော့ပါတယ်တချို့ဆိုတဲ့ယောဂတွေကစီကန်းလာကြတဲ့အခါမှာထိုက်တဲ့တွေကတုတ်တနေပဲလာကြတာရှိတယ်ဒီမြင့်ပါယောဂမှမရှိဘူးဒါကိုအဲ့ပထမချိုးတဲ့ယောဂလို့ခေါ်တာပေါ့။နောက်တစ်ခုချိုးတဲ့ယောဂတွေကြတော့အခြေခံအသင်းတော့သွေးလိဗနာတို့ရေသားလိဗနာတို့ရှိတယ်။ဒါတွေကိုသင်္ချာအထူးကျတော့မကူတဲ့အခါမှာသူကရေသားလိဗနာတို့သွေးလိဗနာမှာလည်းကြိုက်တာခဲတာရှိတယ်။အဲ့ကြိုက်တဲ့ခဲတာတွေကကြာလာတဲ့အခါမှာသူကလည်းဦးနှောက်ကိုသွားပြီးတော့လုံဆော။လုံဆော်တဲ့အခါမှာဦးနှောက်ကပြန်ပြီးတော့မှဒီကိုယ်လုံးကိုတောင့်တင်းပလိုက်တာပေါ့နော်။အဲ့ဒီအခါမှာချိုးတဲ့ယောဂဖြစ်လာတယ်။အဲ့ကအခြေခံကျိုးတဲ့ယောဂမဟုတ်လို့ပဲဆိုတော့ဒုတိယဆင့်ကျိုးတဲ့ယောဂလို့ခေါ်တာပေါ့နော်။ယောဂတခုခုကိုအခြေခံပြီးတော့မှသူကဒုတိယဆင့်နေနဲ့ကျိုးတဲ့ယောဂဖြစ်လာတာ
အဲ့တော့အဲ့ဒီဖြစ်သွားတဲ့အခါမှာပုံမှန်အချင်းတော့ကိုက်တယ်ခဲတဲ့စကားကယောဂလက္ခဏာပေါ့အဲ့တော့အကျိုးတဲ့ယောဂဖြစ်သွားတဲ့အခါကျတော့ကိုက်တယ်ခဲတဲ့စကားကယောဂဖြစ်တာအဲ့ဒီယောဂကြောင့်ဘာဝိနာရေးပေါ်လာလဲဆိုတော့ခဏချင်းတုံနေလို့အိတ်မပြောဘူးလို့စာမကြည့်ဘူးလို့ကျွတ်သားရည်ထဲထားရလို့ဖြစ်လာဆိုတော့အဲ့ဒါကိုလွတ်သွားလို့ရှိရင်ဥရကမှာကြီးပေါင်းပဲကြီးပေါင်းပြီးပြီးတယ
ွဲနေတာကိုကြော်သွားတယ်တတိမထမ်းမိဘူးဆိုရင်အခုကလိဗနာစီဘလောက်ဝဲပြီးပြီးလူကအဖြစ်ကတော့အယောင်သာပျောက်သွားတယ်ဒါပေမဲ့နာရာကျန်နေတယ်ဖြစ်နော်အဲ့လိုပဲရေပြန်လိဗနာမှာလည်းကြောက်ကတ်တော့ကောင်းသွားမယ်နာရာတိုက်တိုက်ကျန်နေတယ်ဖြစ်တယ်အဲကြောင့်ကျွန်တော်တို့ကဥရေကာမှာအကျိုးတည်းယောဂသက်သက်ပဲလားဒါမှမဟုတ်ဒီမျိုးယောဂနဲ့မိတွေ့ပြီးဖြစ်နေတဲ့အကျိုးတည်းယောဂလားဒါလေးလို့လည်းမမေ့အောင်ပြေပြီးတော့ကူလို့တယ်ဆက်လေးလည်းပြောချင်ပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးစီစဉ်ဖြစ်ပါတယ်။အခုတော့တိုင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလွှာခဏကိုအလှည့်ပေးကြအောင်ပါရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျမကအာမီပါ FIFA ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်တဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့တိုက်ပွဲဖြစ်ပွားခဲ့ပါတယ်ကရင်ပြည်နယ်ဖအံမြို့နယ်မှာမြစ်ချောင်းတဲကရေမတန့်ရှင်းလို့ဒေသခံတွေစိုးရိမ်နေကြရတယ်ဆိုတာနဲ့အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တို့ကြား NCA လက်မှတ်ရေးထိုးခြင်း၄နှစ်ပြည့်ခဲ့ပြီမဲ့ငြိမ်းချမ်းရေးကိစ္စတွေမထိရောက်သေးတဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။ကျမကနန်းဟွန်ပါတည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ NCA လက်မှတ်ရေးထိုးခြင်း၄နှစ်ပြည့်တဲ့နေ့မှာရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်ထဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။အောက်တိုဘာလ15ရက်နေ့ကမိုင်းပန်မြို့နယ်နောင်ဟီအုပ်စုဝန်ကန်ကန်ညွာအနားမှာနိုင်ရွက်ခတ်အကြပြစ်ခတ်မှုဖြစ်ပွားခဲ့တာပါ။2015ခုနှစ် NCA လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်း2019ခုနှစ်အချိန်ထိအစိုးရတပ်မတော်နဲ့ RCSS ကြားပြစ်ခတ်မှု52ကြိမ်ရှိပြီး2019အတွင်းမှာပဲပြစ်ခတ်မှု5ကြိမ်ရှိပြီဖြစ်ကြောင်း RCSS SSA ကပြောပါတယ်။
ကရင်ပြည်နယ်ဖန်အမြုနယ်မှာရှိတဲ့ချေးရွာတို့မှာအခုလတွင် AI နဲ့ရေတွင်းရေတွေရုတ်တရက်မဲနေလာတာကြောင့်ဒေသခံတွေတောက်သုံးရေမသုံးရတော့ပဲစိုးရိမ်နေကြရပါတယ်။ဒါပြင်လက်ရှိချိန်မဲလာတဲ့ရေအိမ်တွင်းမှာလည်းခိုးအောင်နေတဲ့ငါးတွေစတင်သေဆုံးလာတာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။အဆိုပါရေမဲလာတဲ့ချေးရွာတဲ့မနီမဝေးမှာမြိုင်ကလေးဘီလက်မြေစက်ယုံရှိနေတယ်လို့စက်ယုံတွေကြောင်မီတွေနဲ့လဲပတ်ဖို့ပုံထားတဲ့ကြောင်မီတွေတွေကြောင့်အနီးနားရွာနားမှာရှိတဲ့ရေတွေမဲသွားတယ်လို့လည်းအဲ့ဒီမှာရှိတဲ့ဒေသခံတွေကသုံးသပ်ပြောဆိုနေကြပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်မှာအောက်တိုဘာလ15ရက်နေ့နနက်ပိုင်းကအစိုးရစစ်တပ်ကပစ်ခတ်တဲ့အတွက်စစ်အောင်ကျေးရွာကရွာသားတဦးတေဆုံးပြီးရွှေလိုင်းကျေးရွာကကျောင်းသားတဦးဒဏ်ရာရရှိခဲ့ပါတယ်။တေဆုံးသွားသူကတော့ကြောက်တော်မြို့နယ်စစ်အောင်ကျေးရွာကဦးကလားမောင်ခေါ်ဦးခေအောင်ကြည်ဖြစ်ပြီးဒဏ်ရာရသူကတော့ရွှေလိုင်းကျေးရွာကအဝေးတင်တက္ကသိုလ်ကျောင်းသားကိုနေဆောင်ဝင်းတို့ပဲဖြစ်ပါတယ်။ဦးခေအောင်ကြည်ဟာစင်အိုးချိုင်ကျေးရွာအသွားမှာစစ်တပ်ကဖမ်းဆီးတာခံရပြီးရွှေလိုင်းကျေးရွာဘုံတော်ကြီးကျောင်းအနီးမှာတနတ်ဒဏ်ရာနဲ့တေဆုံးနေတာကိုတွေ့ရကြောင်းကိုနေဆောင်ဝင်းမှာတော့စစ်တွေကိုကျောင်းသားတက်ဖို့ကားထုတ်နေတုန်းပြစ်ခတ်ခံရတဲ့အတွက်ဦးခေါင်းနဲ့နှောက်ကြောမှာငါးချက်ထိမှန်ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့မိသားစုဝင်တွေကပြောပါတယ်။ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးဝန်ကြီးဗိုလ်မှူးကြီးမင်းတန်းကတော့တေဆုံးသူတွေဟာအေးတက်ဖွဲ့ဝင်တွေဖြစ်တယ်လို့ပြောပါတယ်။
ကချင်ပြည်နယ်မိုးညင်းမြို့နယ်ကအောက်တိုဘာလဒုတိယပတ်တွင်ကချင်လွတ်လပ်ရေးတပ်မတော် KNY နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNU ဘက်ကပြောပါတယ်။ကချင်လွတ်လပ်ရေးသမတော် KNY နဲ့အစိုးရသမတော်ကြားစိုက်ပွဲကုလနီဘာရက်သက်ရာကနေတဖန်ပြန်လည်ဖြစ်ပွားလာတာဖြစ်ပြီးအောက်တိုဘာလ14ရက်နေ့က KNY တပ်မှရှစ်နယ်မြေဖြစ်တဲ့မူညင်းမြို့နယ်တွင်နှစ်ဖက်ထိတွေ့မှုတွေဖြစ်ပွားခဲ့တာဖြစ်တယ်လို့ KNY သတင်းနဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ပူကပြောပါရယ် တမရောကတပတ်သက်အပြည့်ရကာလကုံဆုံးသွားတာဖြစ်ပြီးအခုဖြစ်ပေါ်တဲ့တိုက်ပွဲမှာ2019ခုနှစ်အတွင်းကချင်လွတ်လပ်ရေးတမရော KNA နဲ့တမရောတို့ကြားပရမဆုံးချိန်ဖြစ်တဲ့တိုက်ပွဲဖြစ်တယ်လို့ KNU ဘက်ကပြောပါတယ်
။လာမယ့်2020အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်ရှိတပ်တွင်းမဲယုံတွေကိုလွတ်လပ်စွာစောင့်ကြည့်ခွင့်ပေးသွားမယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးကအတွင်းရင်းမှုဦးဟိန်းလင်းထက်ကပြောပါတယ်။ရွေးကောက်ပွဲအတွက်အခြေခံမဲစင်ပြုစုရေးစီမံချက်အရမွန်ပြည်နယ်မှာစက်တင်ဘာလကုန်အထိမဲစင်18,200ကျော်ကောက်ခံရရှိထားပြီးတပ်မတော်သားတွေနဲ့အတူနေအိမ်ထောင်စုဝင်တွေမပါသေးဘူးလို့ဆက်ပြောပါတယ်ရွေးကောက်ပွဲဤဥပဒေမှာတပ်မတော်သားတွေနဲ့အတူနေအိမ်ထောင်စုဝင်တွေရမယ့်အမြင့်စည်းရင်းကိုတပ်ဆိုင်ရာတပ်မူရဲ့အကူအညီနဲ့သူတို့ရဲ့တပ်ရင်းဌာနချုပ်တီးရှိရာရက်ကျေးမဲစင်ထည့်သွင်းသွားရမှာဖြစ်ပါတယ်ပြီးခဲ့တဲ့2015ခုနှစ်အထွေထွေရွေးကောက်ပွဲမှာမွန်ပြည်နယ်အတွင်းမဲယုံပေါင်း919ရုံရှိပြီးတပ်တွင်းမဲယုံက49ရုံရှိခဲ့ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါအောက်တိုဘာလ15ရက်နေ့မှာအစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တို့ NCA လက်မှတ်ရေးထိုးခြင်း၄နှစ်ပြည့်ခဲ့ပြီမဲ့တိုက်ပွဲတွေမငြိမ်သက်သေးသလိုငြိမ်းချမ်းရေးကိစ္စတွေမှာလည်းထိရောက်မှုအားနည်းနေတယ်လို့လက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေကဆိုပါတယ်နမ်ဟုံကနေစူးစီးတင်ဆက်ထားပါတယ်
ရင်ချဲလေးနှစ်ပြည့်ကာလမှာအပြည့်ရလက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေရဲ့ Federal ပြည်ထောင်စုတိဆောက်ရေးလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်မရှိသေးဘူးလို့ ALP ကောင်းဆောင်တဦးဖြစ်တဲ့ဒေါ်စောမြတ်ရာစာလင်းကပြောပါတယ်
ကျမတို့ပြည်တွင်းကိုလွတ်လွတ်လပ်လပ်သွားလာခွင့်ရတယ်ကျမတို့အစိုးရနဲ့ဂုဏ်ပြုရသူဆင်းနေခွင့်ရတယ်ဆိုတာကလွေးလို့ရှိရင်အကျိုးအာနိသင်အမြတ်ဆိုတာမျိုးကတော့ကျမတို့မှာဘာမှမရှိသေးပါဘူးကျမအထူးသဖြင့်ဆိုလို့ရှိရင်ကျမတို့ပြောရမှာက Federal ပြည်ထောင်စုကိုတိဆောက်မယ်ဆိုရှင် Federal ပြည်ထောင်စုရဲ့ဟိုတိဆောက်ဖို့ဆိုင်ရာမူတွေကျမတို့မရနိုင်သေးဘူးနောက်ပြီးလို့ရှိရင်ဟိုအစိုးရတရက်ကိုပုံပုံဖို့အတွက်ကိုဘယ်လိုပုံစံမျိုးပုံပေါ်လာလဲဆိုတာကျမတို့အဆုံးစွန်တို့ဆွေးနွေးမှုကိုကျမတို့မရနိုင်သေးဘူးအဲ့ဒါကြောင့်ကျမတို့ကထိထိရောက်ရောက်လက်ဆုပ်လက်ကင်ပြနိုင်တဲ့အကျိုးအာနိသင်ဆိုတာကျမတို့မှာသိမရှိသေးဘူးအရင်ကနေသေးတယ
်တစ်ဖက်ကလည်းဩဂုတ်လကစပြီး NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းနာလက်နက်ကင်တပ်ဖွဲ့တွေနဲ့အစိုးရတပ်မတော်တို့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပြီးဒေသခံလူထုသေကြေထိခိုက်ဒဏ်ရာရရှိခဲ့ကြပါတယ်ဒါကြောင့် NCA အပေါ်လူထုကဘာကိုအားကိုးနိုင်မလဲဆိုတဲ့အပေါ်ငင်းချင်းလုပ်ငန်းစဉ်တလျှောက်ပါဝင်လာတဲ့ပြည်ထောင်စု Institute ကဒါရိုက်တာဦးခွန်ဆိုင်ကအခုလိုပြောပါတယ
်ငါတို့နိုင်ငံကြီးရဲ့ပြဿနာကိုဖြေရှင်းဖို့ဆိုတာဟာလက်နက်နဲ့ဖြေရှင်းနိုင်တာမဖြစ်ဘူးနော်တွေ့ဆုံဆွေးနွေးပြီးတော့မှပဲဖြေရှင်းနိုင်တယ်ဆိုတဲ့အတွေးအခေါ်အသည့်ယဉ်ကျေးမှုအသည့်တမရာကြီးဦးသိန်းစိန်ကိုယ်တိုင်တုံဆွဲကြတဲ့ဝဟာရဖြစ်တယ်ဒီအတွေးအခေါ်အသည့်ယဉ်ကျေးမှုအသည့်တွေဟာကျွန်တော်တို့ရဲ့အသေးရေဦးရေအယုအစီအချင်းနဲ့မှာဆွဲကပ်ဖို့အချိန်ရောက်နေပြီသို့တော်လည်းပဲအခုထိတချို့ပုံကိုယ်တွေတချို့ခေါင်းဆောင်တွေအတွက်အမတန်မှကြံ့ကြာနေသေးတယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်ဒီလိုမျိုးကြံ့ကြာနေသမျှကာလပတ်လုံးကတော့တိုက်ပွဲတွေအဆက်ဖြစ်မှာပဲဖြစ်တယ်
2015ခုနှစ်ကသမရကြီးဦးသိန်းစိန်ရဲ့ကမ်းလှမ်းမှုကြောင့်တိုင်းနာလက်နက်ကင်တပ်ဖွဲ့ဆယ်ဖွဲ့ဖြစ်တဲ့ RCSS SSA KNU DKPA KNLAPC ABSDFALP, PNLO, CNF တို့က NCA လက်မှတ်ရေးထိုးခဲ့ကြပြီး2018ခုနှစ်တုန်းကတော့လာဟု LDU နဲ့မွန်ပြည်သက်ပါတီ NMSP တို့ကထပ်ပြီး NCA လက်မှတ်ရေးထိုးခဲ့ကြပါတယ်။ဒါပေမဲ့လည်းမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တအန်းပလောင်တပ်ဖွဲ့ TNLA ရခိုင်လက်နက်ကိုင်အဖွဲ့ AA ကိုကန့်တပ်ဖွဲ့ MNDAA တို့ကတော့ NCA လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးသလိုတိုက်ပွဲဖြစ်ပွားနေဆဲလည်းဖြစ်ပါတယ်။
ဆက်ပြီးတော့ဗိုလ်ချုပ်အောင်ဆန်းကျေးရုပ်တုကိုချင်းပြည်နယ်ဟာခါမြို့စီပင်ပန်းချံမှာချင်းကောင်းဆောင်၃ဦးရဲ့ရုပ်တုနဲ့အတူစိုက်ထူမယ်လို့ချင်းပြည်နယ်အစိုးရကပြောဆိုထားပါတယ်။တိုင်းသားဒေသမှာဗိုလ်ချုပ်အောင်ဆန်းရုပ်တုစိုက်ထူရေးဟာဘလောက်ထိအရေးပါပါသလဲ။ဒီကိစ္စကိုချင်းလူထုကကိုလက်ခံပါသလား။နိုင်ကုန်းအင်ကနေတင်ဆက်ထားပါတယ်။
ချင်းပြည်နယ်ရဲ့မြို့တော်ဟာကမှာဗိုလ်ချုပ်အောင်ဆန်းကျေးရုပ်ထုစိုက်ထူရေးကိစ္စနဲ့ပတ်သက်ပြီးလူထုအကြားစန့်ကျင်ကန့်ကွက်မှုတွေကြေလောင်စွာပေါ်ထွက်လာပြီးနောက်မှာတော့ဗိုလ်ချုပ်ရုပ်ထုတစ်ခုတည်းမဟုတ်ပဲပင်လုံစာချုပ်မှာလက်မှတ်ရေးထိုးခဲ့တဲ့ချင်းကောင်းဆောင်၃ဦးဖြစ်တဲ့ဦးလူမုံ၊ဦးကီယိုမန်၊ဦးထောင်စခုတ်ရုပ်ထုနဲ့သူစိုက်ထူဖို့ချင်းပြည်နယ်အစိုးရဖွဲ့ကနေစီစဉ်နေတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကအခုလိုပြောပါတယ်။ဒီ
ကိစ္စကလေးလည်းရအားသာရှိတယ်။ကျွန်တော်ချင်းကောင်းဆောင်၃ယောက်ဖြစ်တဲ့ဒီပင်လုံဆာချက်မှာလက်မထိုးတဲ့၃ယောက်ကိုကျွန်တော်တို့ရဲ့အမှတ်တရကြောက်တိုင်ဆိုက်ပြီးတော့မှဟို ချင်းလိုဗမာလိုအင်္ဂလိပ်လိုအဲ့လိုပဲတုံးပဲနဲ့တယောက်ချင်းကိုသူတို့ရဲ့တမန်ကြောင်းကိုကျွန်တော်ရေးဖို့ဆိုပြီးလောက်ထားတာရှိတယ်အဲ့တော့ပြီးခဲ့တဲ့နှစ်ကဘတ်ဂျက်အချိန်တွေကမလုပ်ဖြစ်ဘူးဆိုတော့အခုကတော့အဲ့ပန်းညာပြီးရင်ဘူဂျိုချင်းတို့ခရီးမဟုတ်ပဲနဲ့အဲ့ဒီကောင်းဆောင်၃ယောက်ပေါ့
ဟုတ်ကဲ
့ပင်စရာမထွက်၃ယောက်အပါနဲ့လွတ်လွတ်လပ်လပ်ချောက်တဲ့အပါနဲ့ကျွန်တော်တို့နောက်ရှင်ပညာပြင်းတော့လုံးမယ်လို့အဲ့လိုရားထားတာပဲရှိတယ်
ပူကျုပ်ကြည့်ရုပ်စိုက်သူမဲ့အစီအစဉ်ကိုဟာခါရဖက်လူမှုဖွဲ့စည်းများကွန်ရက်ကအစည်းအဝေးနှစ်ကြိမ်ကျင်းပပြုလုပ်ခဲ့ပြီးစန့်ကျင်ကန့်ကွက်ခဲ့ကြတယ်လို့ဟာခါရဖက်လူမှုဖွဲ့စည်းကွန်ရက်ကညှိနှိုင်းရေးမှူးဆလိုင်းထောင်ကျုံနှောင်းကပြောပါတယ
်ခင်ဗျာခါမဟုတ်သေးဘူးလို့ကျွန်တော်မြင်တယ်ကျွန်တော်တို့လူချင်းတဲ့ဖက်ဒရယ်မရသေးဘူးရုပ်ထုထက်အရင်လူချင်းတာကလက်တွေ့ကျွန်တော်တို့တိုင်းတာတွေလူချင်းတဲ့ဖက်ဒရယ်ရပြီးမှကေရွေးလွတ်တယ်လို့ရှိရင်လေကျွန်တော်စိတ်ဆရာလည်းမလိုပါဘူးလွတ်တယ်လို့ရှိရင်တော့ဒေတာခံတွေကပဲစိတ်ချင်းစိတ်မှမှာ
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အစိုးရဖွဲ့တက်လာပြီးနောက်ပိုင်းကစလို့တိုင်းဒေသတွေအပါအဝင်တိုင်းပြည်လုံးမှာဗိုလ်ချုပ်အောင်ဆန်းကြီးရုပ်ထုစိုက်ထူရေးလုပ်ငန်းတွေကိုလှုပ်ဆောင်လာခဲ့ကြတာပါချင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ပါတီပူသွဲဥက္ကဋ္ဌပုနုထံကကတော့တိုင်းဒေသတွေလိုချင်တာဗိုလ်ချုပ်ရဲ့ကတိတာဖြစ်ပြီးရုပ်ထုမဟုတ်ဘူးလို့ဆိုပါတယ
်ကျွန်တော်တို့ကဗိုလ်ချုပ်ရဲ့ကတိပဲတိုင်းရင်းသားအလုံးကလူချင်တယ်ဗိုလ်ချုပ်ရဲ့ကတိကဒန်တူရီတို့ကိုပိုင်ပြထန်းခွင်းတို့ဒီဟာရခုတိပေါ်မလာတည်တဲ့အခါလူတွေအမိဆုံးကုန်တာပေါ့
ပြီးခဲ့တဲ့နှစ်ကချင်းပြည်နယ်သံတလန်မြို့မှာလဲဗိုလ်ချုပ်အောင်ဆောင်ကြေယုတ်သူစိုက်သူဖို့ပြည်နယ်စုရကစီစဉ်ခဲ့ပေမဲ့ဒေသခံပြည်သူတွေကလည်းစန့်ကျင်ကန့်ကွက်ကြတာကြောင့်ပြန်လည်ရုပ်သိမ်းခဲ့ရပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်နယ်တောင်ပိုင်းမိုင်းပန်မြို့နယ်ထဲမှာ NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA နဲ့အစိုးရတပ်မတော်တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်ဖအံမြို့နယ်မှာရှိတဲ့ကျေးရွာတချို့မှာမြစ်ချောင်းထဲကရေတွေဟာမဲနဲ့လာပြီးငါးတွေသေဆုံးမှုဖြစ်ပွားလာတဲ့အတွက်တရက်ခံတွေကစိုးရိမ်နေကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ဒီတာတန်ရင်သတင်းတော်တွေစုစည်းတင်ဆက်ထားတဲ့တန်ရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News 2မှာလဲကျမတို့အခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းပဲနှာစင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ဒီကနေ့မနေ့ပိုင်းအတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်
။စီးရီးယားနိုင်ငံမြောက်ပိုင်းမှာခလက်နက်ကိုင်တွေကိုတိုက်ခိုက်နေတာကနေနိုင်တရား20အပြည့်ရဖို့တူရကီကဂျာသာရီနေမှာသဘောတူလိုက်ပြီးလို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကအန်ကာရာမြို့တော်ကနေကြေညာပါတယ်။တူရကီသမ္မတရီချစ်တိုင်ယက်အာရိုဝန်နဲ့အချိန်တော်ကြာဆွေးနွေးပြီးတဲ့နောက်အခုလိုကြေညာတာပါဒီလိုပြည့်ရလိုက်တာကြောင့်တူရကီတောင်ဘက်နေဆက်စီးရီးယားနိုင်ငံတွင်32ကီလိုမီတာကျော်ဝန်းတဲ့ဂျာဂန်ဆောင်ကနေ Card YPG လက်နက်ကင်တွေထွက်ခွာဖို့အချိန်ရသွားစီမယ်လို့ဒုသမ္မတပန့်စ်ကပြောပါတယ်သမ္မတဒိုနယ်ထရမ့်ကအမေရိကန်တန်တမာတွေကိုသူ့ရဲ့ကိုယ်ရေးရှင်နေရူဒီဂျူလီယာနီနဲ့လက်တွဲလှုပ်ဆောင်ဖို့အမိန့်ပေးခဲ့တဲ့ကြောင်းသမ္မတအင်ပီရိုကဂျာသာဘရီနီမှာအတည်ပြုပြောဆိုပါတယ်ယူကရိန်းနိုင်ငံဘက်ကစုံစမ်းစစ်ဆေးမှုတွေလုပ်လာစေဖို့ဖြစ်ပြီးဒါဟာသမ္မတထရမ့်တဲ့နိုင်ငံရေးရအသာစီးရစေမှုနဲ့ဆက်ဆက်ပြီးယူကရိန်းအတွက်စီးရဲအကူအညီပေးဖို့ပါ။2016သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကသမ္မတလောင်းဟီလာရီကလင်တန်အနံ့ရရေယူကရိန်းကအဓိကကဏ္ဍကနေပါဝင်နိုင်မွေရှိခဲ့တာကိုသမ္မတထရမ့်ကစိုးရိမ်ကြောင်းနဲ့ဒါကိုယူကရိန်းမှာအဓိကစုံစမ်းပေးဖို့ပန်ကြားခဲ့တာဖြစ်ကြောင်းသမ္မတအင်ပြူတော်မှုဆောင်ယာယီမှုဆောင်ရာရှိချုပ်မက်မူဗနီကတနောက်တွေကိုပြောပါတယ်။ဥရောပသမဂ္ဂ EU တွေကနေပြည်ထောင်နိုင်ငံနှုတ်ထွက်ရေး Brexit နဲ့ပတ်သက်ပြီးအခုနောက်ဆုံးရလာတဲ့သဘောတူညီချက်ကိုစနေနေ့ပြည်ထောင်ပါလီမန်အစည်းအဝေးမှာလွှတ်တော်အမတ်တွေထောက်ခံပေးကြမယ်လို့ EU ခေါင်းဆောင်တွေကမျှော်လင့်နေပါတယ်။ဒါပေမဲ့ပြည်ထောင်တိုက်ခိုက်နိုင်ငံရေးပါတီတွေကတော့ထောက်ခံမှာမဟုတ်ဘူးလို့ပြောနေကြပါတယ်။ထိုင်းနိုင်ငံမှာလူမောင်ခိုကူးခံရသူတွေကိုကျူးလွန်သူတွေကတင်နာကြေးပေးဖို့တရားရုံးတွေကစုံမဲ့ချက်ချထားတဲ့မကြသေးခင်နှစ်တွေကအမှုပေါင်း69ရာခိုင်နှုန်းကျော်မှာကျူးလွန်သူတွေဟာတရားဝင်စုံမဲ့ချက်ကိုလွတ်လွတ်ရှုပြီးတင်နာကြေးမပေးကြသေးဘူးလို့Thompson Riders Foundation ကတီးကြားရခဲ့တဲ့အချက်အလက်တွေမှာတွေ့ရတဲ့အကြောင်း Riders သတင်းတပုတ်မှာရေးထားပါပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြပြပေးခဲ့တာပါ။ဒီမနေ့အစည်းအဝေးထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာ Engineer ကတော့ Keith Holmes ဖြစ်ပါတယ်။တောက်ကြမနေ့ VOA အစည်းအဝေးကို line to meter 24 40 51နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။VOA အစည်းအဝေးတွေကိုနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.